Welcome to the Voice of America in Burmese.
မင်္ဂလာကစားမှာတောတာရှင်များရှင် View American တန်းကနေ2022ခုနှစ် November 23ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်လေးကို line to meter 1925နဲ့32တို့အပြင် line lat meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမအလေးမှာကအစီအစဉ်မှုဖြစ်တောင်းယူတက်ဆက်ပေးမှာပါရှင်
အနေခတဲ့ခင်ချင်းကြပါစေကျွန်တော်တပောင်သားမဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေရုရှားကတိုက်ခိုက်နေတာကိုခံနိုင်အောင်ယူကရိန်းကိုအကူအညီပေးမဲ့နိုင်ငံတကာအလူရှင်တွေရဲ့ညီလာခံတက်ကိုပြင်သစ်ကဒီနေ့အင်္ဂါနေ့မှာစတင်ခြင်းပါပါတယ်မဇိုင်းတုံးနဲ့အဆက်မပြတ်စမ်းသပ်ပစ်လို့ခဲ့တဲ့မြောက်ကိုရီးယားကိုတုံ့ပြန်မှုအတွက်တံပြန်တိုက်ခိုက်တာအပါအဝင်ဖြစ်နိုင်မြန်ညီလာအလုံးကိုစစ်သားနေတယ်လို့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောလိုက်ကြပါတယ်ကနေဒါနိုင်ငံကထပ်မံပိတ်ဆို့အရေးယူလိုက်တဲ့စင်းကိုထုတ်ပြန်တဲ့ရမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကလူစင်းမှာထိတ်ဆုံးကပါဝင်လာတဲ့သတင်းတွေနဲ့အတူတခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်မိုးကျော်နဲ့တင်ပြပေးကြမှာပါလိမ့်ပါရှင
်။ဟုတ်ကဲ့ပါရှင်။အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပွက်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့တန်အမတ်ကြီးဦးကျော်မိုးထွန်းကိုကုလကိုယ်စားလှယ်အဖြစ်စံခတ်ထားရေးနဲ့ပတ်သက်ပြီးသုံးသက်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲ။
credential အရေးလက်ခံတာဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့ပုံ။ဒါပေမဲ့နိုင်ငံကိုယ်စားပြုဆွေးနွေးခွင့်တော့မရှိဘူး။မြန်မာနိုင်ငံကိုယ်စားပြုပြီးတော့ပြောဆိုဆွေးနွေးရတဲ့အပိုင်းမှာကန့်သတ်မှုရှိ
။နိုင်ငံရေးလေလာသူတူပြောသွားတာပါ။ဒီကြောင့်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူ NCA လက်မှတ်ထိုးထားတဲ့ခုနှစ်ဖွဲ့နဲ့စစ်ကောင်စီတွဲဆုံမဲ့အစီအစဉ်ပြတ်တာဝမ်ပေါင်ကျင်းနီစီမံကိန်းအနီးစစ်တပ်ကလုံခြုံရေးယူပေးနေတာကြောင့်ထောင်ထဲချီတဲ့ဒေသခံတွေရှောင်တိမ်နေရတာအပါအဝင်စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းကိုစေဝါတည်ယူခွင့်မရသေးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်စာသတင်းတိုလေးတွေနဲ့မတ်ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါရင်မတင်ဆက်ခဲ့အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်သားနဲ့ကိုစောမိုးကျော်တို့ကတင်ဆက်ပေးမှာပါရှင
်ရုရှားကတိုက်ခိုက်နေတာကိုခံနိုင်အောင်ယူကရိန်းကိုအကူအညီပေးမဲ့နိုင်ငံတကာအလူရှင်တွေရဲ့ညီလာခံတက်ကိုပြင်သစ်ကဒီကနေ့အင်ကာနေ့မှာစတင်ကျင်းပပါတယ်။အစိုးရကိုယ်စားလှယ်တွေကုမ္ပဏီတွေနဲ့အကူအညီပေးရေးအဖွဲ့တွေတက်ရောက်ကြပါတယ်။လက်စစ်နဲ့စွမ်းအင်ကာဒါမှာရုရှားကတိုက်ခိုက်တာကြောင့်လိုအပ်နေတဲ့အခြေခံအဆောက်အအုံဆိုင်ရာပစ္စည်းကိရိယာတွေပံ့ပိုးပေးရေးနဲ့ငွေကြေးအကူအညီပေးရေးကိစ္စတွေကိုဆွေးနွေးကြမှာပါ။အဲ့ဒီအခြေခံအဆောက်အအုံတွေပေါ်ရုရှားကလူမဆန်ရေးဆက်ဆက်တိုက်ခိုက်နေတာကိုစက်မှုထိပ်သီးခုနှစ်နိုင်ငံရဲ့တနင်္လာနေ့အစည်းအဝေးကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြပါတယ်။ရန်လိုတဲ့ရွယ်ချက်နဲ့ဘလို့တိုက်ခိုက်မှုမျိုးကိုမဆိုအစ်အားလုံးမှာကျွန်တော်တို့ပြင်ဆင်ထားရပါမယ်ဒီဆောင်းကိုဖျက်ဆီးဖို့အတွက်အရာရာကိုကျွန်တော်တို့လုပ်ကြရပါမယ်လို့မနေ့တင်းလာနေညမှာလွှင့်ခဲ့တဲ့ဗီဒီယိုမိန့်ခွန်းမှာယူကရိန်းသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်ရက်စစ်တားအပီလိုင်းတွေကိုရုရှားကပြင်းထန်ထားတိုက်ခိုက်နေတာဟာအရက်သားတွေရဲ့ဘဝကိုတိုက်ခိုက်တာဖြစ်တာကြောင့်စစ်ရာဇဝတ်မှုကိုကျွလွန်တာဖြစ်တယ်လို့သူကဆိုပါတယ်ဒါပေမဲ့ရုရှားကတော့ဒါဟာစစ်ရေးအရာတရားဝင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်အဒီလိုတိုက်ခိုက်တာကြောင့်လူနေလို့ရမရနိုင်တဲ့အခြေအနေတွေဖြစ်လာပြီးစောင်းရင်းတစ်ခုလုံးမှာယူကရိန်းဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးလာကြမှာကိုနော်ဝေးဒုက္ခသည်များကောင်စီ NRC ရဲ့အတွင်းမှုချုပ် Jan Egeland ကထင်မြင်နေကြမှာကြောက်ပါခင်ဗျာ
မစ်ဆိုင်းတုံးနဲ့အဆက်မပြတ်ပြစ်လွတ်ခဲ့တဲ့မြောက်ကိုရီးယားကိုတုံ့ပြန်မှုအတွက်တံပြန်တိုက်ခိုက်တာအပါအဝင်ဖြစ်နိုင်သမျှနီလန်အားလုံးကိုစဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အထူးကိုယ်စားလှယ်ဆန်ကင်နဲ့တောင်ကိုရီးယားရဲ့အထူးကိုယ်စားလှယ်မစ္စတာကင်ကနီတို့အပါအဝင်ဂျပန်နိုင်ငံသားရဲ့ဝင်ကြီးဌာနအကြီးအကဲအရာရှိတေဟီရိုဖူနာကိုရှိတို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတွေ့ဆုံပြီးနောက်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုဒီနေ့အတွင်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာပြုလုပ်ခဲ့ပြီးတဲ့နောက်ဒီတစ်ချိန်ကိုဆွေးနွေးပွဲကိုမြောက်ကိုရီးယားဆိုင်ရာအထူးကိုယ်စားလှယ်လက်ဖြစ်အင်ဒိုနီးရှားဆိုင်ရာအမေရိကန်တန်အမတ်ကြီးလက်ဖြစ်တဲ့မစ္စတာဆန်ကင်ကဂျကာတာမှာလက်ခံကျင်းပတာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းကတိုက်ချင်းပစ်ပဲတိန်မစ်ဆိုင်းတုံးအပါအဝင်မကြုံဘူးလို့အောင်မြပြတဲ့မစ်ဆိုင်းတုံးစမ်းသပ်ပစ်လွတ်တာတွေကိုမြောက်ကိုရီးယားကပစ်လွတ်ခဲ့ပြီးတဲ့နောက်မစ်ဆိုင်းတုံးတစ်လုံးဟာလည်း ကိုရီးယားစစ်ပွဲပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တောင်ကိုရီးယားရေပိုင်နဲ့အနည်းကိုကြောက်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့ရန်လိုတဲ့အပြုအမူတွေပို့တိုးလာပြီးနျူကလ িয়ার ထိန်းချုပ်မှုတွေပါလှုပ်ဆောင်လာတယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်ပြောဆိုပါတယ်။မြောက်ကိုရီးယားရဲ့အပြုအမူကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေရေးယူဖို့ဒီနေ့အစောပိုင်းမှာကြိုးပမ်းခဲ့ပေမဲ့လည်းတရုတ်နဲ့ရုရှားတို့ကဗီဒီယိုသုံးပယ်ချခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကမြောက်ကိုရီးယားအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့ပါတယ်။
ဒီဇင်ဘာလ9ရက်နေ့ကအိန္ဒိယပိုင်နယ်နယ်မြေတဲကိုတရုတ်စစ်သားတွေမဝင်နိုင်အောင်အိန္ဒိယစစ်သားတွေကဟန်တားခဲ့ရတယ်လို့အိန္ဒိယကာကွယ်ဝင်ကြီးရော့စတတ်ဆင်ကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါဟာ2029နှစ်ကလေးကတရုတ်နဲ့အိန္ဒိယကြားပထမဆုံးအကြိမ်နယ်စပ်တင်းမာမှုပြန်လည်ဆက်တင်ခဲ့တာဖြစ်ပြီးနှစ်ဖက်ထိခိုက်ဒဏ်ရာခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရဟာတရုတ်နဲ့ထိစပ်နေတဲ့အိန္ဒိယရဲ့အရှေ့မြောက်ဟိမဝန္တာတောင်တန်းဒေသအရုဏာချာပရာဒက်ရှ်ပြည်နယ်ထာဝန်နယ်မြေမှာဖြစ်ပွားခဲ့တာပါ။ဒီနေရာကိုတရုတ်ကလည်းသူပိုင်နယ်မြေလို့အခိုင်အမာပြောဆိုနေတာဖြစ်ပါတယ်။အခုလိုဖြစ်ရကြောင်းအိန္ဒိယစစ်သားတွေတိုက်ဆုံတာကြီးကြီးမားမားထိခိုက်ဒဏ်ရတာမျိုးတော့မရှိခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးကပြောပါတယ်။တရုတ်ဘက်ကတော့သူတို့သိထားလောက်အိန္ဒိယနဲ့နယ်စပ်မှာအခြေအနေတွေတည်ငြိမ်နေကြောင်းနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဒီဖြစ်ပျက်မဖြစ်ပေါ်ခင်မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးကနယ်စပ်မှာငြိမ်းချမ်းမှုမရှိသေးတဲ့တရုတ်နဲ့ပုံမှန်ဆက်ဆံရေးပြန်ဖြစ်မှာမဟုတ်ကြောင်းပါလီမန်ကိုပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့တာပါ။2029နှစ်ဇွန်လတုန်းကပြစ်ပျက်ခဲ့တဲ့ခိုက်ရန်ဖြစ်ပွားမှုအတွင်းမှာတော့အိန္ဒိယဘက်ကစစ်သားအယောက်20နဲ့တရုတ်ဘက်က4ဦးသေဆုံးခဲ့ပါတယ်။နှစ်ပေါင်း50အတွင်းလူအသေးပြောက်ရှိခဲ့တဲ့နှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားခဲ့ပြီးအိန္ဒိယနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေကိုလျှော့ချဖို့သဘောတူခဲ့ကြပါတယ
်။အီရန်နိုင်ငံအတွင်းဆန္ဒပြပွဲတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုအတွက်အီရန်ဘာသာရေးခေါင်းဆောင်တွေအစိုးရထိတ်တန့်အရာရှိတွေနဲ့အစိုးရပိုင်းသတင်းဌာနတာဝန်ရှိသူတွေကိုဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကအရေးယူပိတ်ဆို့မှုအသစ်တွေပြဋ္ဌာန်းလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်မှာဖောက်ခွဲတိုက်ခိုက်ရေးအသုံးပြုတဲ့အဝေးထင်း drone ယာဉ်တွေကိုပေးပို့ခဲ့မှုနဲ့ဆွတ်နယ်နေတယ်လို့ယုံကြည်ရတဲ့တာဝန်ရှိသူတွေနဲ့နှီးပညာကျွမ်းကျင်သူတွေကိုလည်းဒဏ်ခတ်ပိတ်ဆို့မှုစီရင်ထဲမှာထည့်ထားပါတယ်။ဒဏ်ခတ်ပိတ်ဆို့ထားသူတွေကိုဥရောပနိုင်ငံအတွင်းခီးသွားလာခွင့်တွေကိုပိတ်ပင်လိုက်ပြီးလူပုဂ္ဂိုလ်20ရက်ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းလိုက်ပါတယ်။အီရန်အစိုးရပိုင်းသတင်းဌာနဟာဆန္ဒပြပွဲတွေကိုအကြမ်းဖက်နေနေတဲ့အီရန်အစိုးရကိုစားပြုဝါဒဖြန့်ပေးတဲ့ဌာနဖြစ်တဲ့အတွက်ဆိုကအတံလွဲ့ဌာနရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်ပါတယ်။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီကိုဘာသာရေးရဲတွေကဖမ်းဆီးထားချိန်သေဆုံးခဲ့ရကအစပြုပြီးပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကစလို့အစိုးရစန့်ကျင်ဆန္ဒပြပွဲတွေအီရန်နိုင်ငံတဝန်းပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေကိုကြောက်ရွံ့သွားစေဖို့ရည်ရွယ်ချက်နဲ့ဖမ်းဆီးထားတဲ့ဆန္ဒပြသူနောက်တဦးကိုမနေ့တနင်္လာနေ့မှာစောက်လို့ရေးဂရင်းတစ်ခုမှချိတ်ပြီးအီရန်အာဏာပိုင်တွေကကြိုးပမ်းတိုက်ခဲ့ပါတယ်။ဥရောပသမဂ္ဂဘက်ကအရေးမယူမှုတွေမပြထမ်းခင်လေးမှာတင်ဗြိတိန်ထောင်လိုင်းရင်းနဲ့စစ်ဘက်ခေါင်းဆောင်တွေဂျာမနီနိုင်ငံရေးခေါင်းဆောင်တွေကိုအီရန်ဘက်ကလည်းအရေးယူပိတ်ဆို့တဲ့အကြောင်းကြေညာခဲ့ပါတယ်။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ကနေဒါနိုင်ငံကထပ်မံပိတ်ဆို့အရေးယူလိုက်တဲ့စီးရင်ကိုထုတ်ပြန်လိုက်ရမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကလူစီးရင်မှာထိတ်ဆုံးကပါဝင်လာပါတယ်။ကနေဒါရဲ့ပိတ်ဆို့အရေးယူစီးရင်မှာကုမ္ပဏီ၃ခုနဲ့ဝန်ကြီးအဖွဲ့ဝင်တွေပါဝင်လူပုဂ္ဂိုလ်၁၂ဦးပါဝင်ကြပါတယ်။စီးပွားရေးလုပ်ငန်း၃ခုကတော့ Dynasty International Company Limited, International Gateways Group နဲ့ Asia Sun Group တို့ဖြစ်ကြပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းပြည်ကြေးဝန်ကြီးဌာနဝန်ကြီးဗိုလ်ချုပ်မောင်မောင်အောင်နေဆက်ရေးရဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝန်ကြီးထွန်းထွန်းနောင်တရားစရတဲ့သဘောပေါ်ဝန်ကြီးထိန်းသိမ်းဝန်ကြီးဌာနဝန်ကြီးဦးခမောင်ကြီးစွန့်ရင်ဝန်ကြီးဌာနဝန်ကြီးဦးမျိုးမြင့်ဦးရက်စစ်စွန့်အားဝန်ကြီးဌာနဝန်ကြီးဦးသောဟန်းစီမံကိန်းနဲ့ဗာလိုင်းဝန်ကြီးဌာနဝန်ကြီးဦးဝင်းရှိန်စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးကိုကိုလွင်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စင်မင်းထက်တို့ပါဝင်ကြပါတယ်အရသားတွေကဥရောမုံမြင့်ဥလိုက်မုံမြင့်နဲ့ဥမျိုးသစ္စာတို့ကတော့မြန်မာစစ်တပ်ကိုလက်နက်အကူအညီပေးနေတဲ့ Dynasty International Company Limited Company ထူထောင်သူတွေနဲ့ဒါရိုက်တာတွေဖြစ်ကြပါတယ်
မလေးရှားလူဝင်မှုကြီးကြပ်ရေးကဖမ်းဆီးထားတဲ့မြန်မာနိုင်ငံသား114ယောက်ကိုမလေးရှားကနေမြန်မာနိုင်ငံကိုပြန်ပို့မဲ့ကိစ္စဆိုင်ငံ့ထားတာကိုတရားရုံးကဒီကနေ့အင်ကာနီမှာရုပ်သိမ်းလိုက်တာကြောင့်လူ့အခွင့်အရေးအဖွဲ့တွေကသူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေတဲ့အတွက်ကန့်ကွက်ခဲ့ကြပါတယ်။ဆိုင်ငံ့ထားတာကိုပယ်ဖျက်ပေးဖို့မလေးရှားအစိုးရရဲ့တောင်းဆိုမှုကိုတရားရုံးကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီမြန်မာနိုင်ငံသား114ယောက်ကိုချက်ချင်းပြန်ပို့မယ်မပို့ဘူးဆိုတာကိုတော့မသိရသေးပါဘူး။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ရဲအနှဲငယ်တွင်မြန်မာနိုင်ငံသား1086ယောက်ကိုမလေးရှားကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပါတယ်။မြန်မာနိုင်ငံသားတွေကိုပြန်ပို့မယ်မလေးရှားအစိုးရရဲ့အစီအစဉ်တွေကိုပြန်လည်စဉ်းစားဖို့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကြီး Amnesty International မလေးရှားနဲ့နိုင်ငံရေးခေလွန်ဝတ်ဆိုင်ရာအဖွဲ့ဖြစ်တဲ့ Asylum Access တို့ကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မလေးရှားအစိုးရအနေနဲ့လူ့အခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်တာပြီးမူရင်းနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေရှိနေကအန္တရာယ်ကျရောက်နေတဲ့အခြေအနေမျိုးမှာပြန်လည်ပို့ဆောင်တာတွေကိုရပ်ဆိုင်းထားဖို့တောင်းဆိုထားပါတယ်။ဖမ်းဆီးခံရသူတွေနဲ့နေထိုင်ခွင့်နဲ့ပတ်သက်ပြီးအစင်တန်းကိုသိရှိနိုင်ဖို့ UNHCR ကစုံစမ်းလို့ပေမဲ့မလေးရှားအာဏာပိုင်တွေကခွင့်မပြုပါဘူး။ကုလသမဂ္ဂတော့အခုလိုပြန်ပို့တာကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။အော်တိုဘာလာတဲတုန်းကလည်းမြန်မာ150ကိုပြန်လဲပို့ခဲ့ရမှာနိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးစားနေတဲ့မြန်မာစစ်တပ်ရေတပ်ကတပ်ဖွဲ့ဝင်အဟောင်းတချို့လည်းပါဝင်သွားခဲ့ပါတယ်
။ကမ္ဘာတဝမှတ်တမ်းရုပ်ရှင်တွေရဲ့မူပိုင်ခွင့်ကိုထိမ့်သိမ့်ပြီးမြောက်အမေရိကတိုက်အတွင်းထောင်ထဲချီတဲ့ရုပ်ရှင်တွေဖြန့်ဝေခွင့်ရယူထားတဲ့အကရစ်ဖရမ်စ်ရုပ်ရှင်ထုတ်လို့ရေးဖွဲ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကြုံတွေ့ရတဲ့အခြေအနေမှတ်တမ်းရုပ်ရှင်မြန်မာဒိုင်အရီကိုဖြန့်ဝေဖို့ရွေးချယ်လိုက်ပါတယ်မြန်မာဒိုင်အရီခေါ် Minute 80စာမှတ်တမ်းရုပ်ရှင်ဟာလုံခြုံရေးအရာအမည်မဖော်လိုတဲ့မြန်မာနိုင်ငံကဒါရိုက်တာ10ဦးပေါင်းဆက်ဖန်တီးထားတဲ့ရုပ်ရှင်ဖြစ်ပြီးဂျာမနီနိုင်ငံကဘာလင်နယ်လီရုပ်ရှင်ပွဲတော်အကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိထားသလိုအော်စကာဆုအတွက်တင်သွင်းဖို့အရည်သွေးမီသတ်မှတ်ခံထားတဲ့ရုပ်ရှင်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးတနစ်တာပြင်ပြည်သူတွေကြုံတွေ့ခံစားတဲ့အကြမ်းဖက်မှုတွေနဲ့အဖြစ်ပျက်တွေကြောင်းပတ်တန်းရုပ်ရှင်ဖြစ်ပြီး2022ဘာလင်ရုပ်ရှင်ပွဲတော်မှာပဲ Amnesty ရုပ်ရှင်စုနဲ့ Panorama ရုပ်ရှင်ပရိသတ်စုတတိယနေရာအတွက်ရွေးချယ်စီမံခံရပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတဲခိုကန်တခုခုတိုက်ခိုက်ခံရတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေထဲမှာတရုတ်နိုင်ငံသား5ဦးပါဝင်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကအင်ကာနေတုံကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။据我们了解，在这次恐袭事件当中，有五名中国公民受伤，此外呢，也有几位阿富汗军警遇难。
အာဖဂန်မှာရှိတဲ့တရုတ်တန်ရုံအနေနဲ့အာဖဂန်ယာယီဆိုးရနဲ့အတူအခိုင်အမာယက်တီလျက်ရှိပါတယ်။ဒဏ်ရာရသူတွေကိုအစွမ်းကုန်ကူညီဆောင်ရှောက်ဖို့ကိုလည်းတန်ရုံအနေနဲ့တောင်းဆိုပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတရားဥပဒေအရေးယူဖို့နဲ့အာဖဂန်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတိုးမြှင့်ဖို့တောင်းဆိုထားတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကို ISISK ကလုပ်တာဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ
်။နောက်ဆုံးရသတင်းတွေကိုဦးတင်မောင်သားနဲ့ကိုစောမိုးကျော်တို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့တမ်မတ်ကြီးဦးကျော်မိုးထွန်းကိုကုလကိုယ်စားလှယ်အဖြစ်ဆက်ခံထားတာနဲ့ပတ်သက်ပြီးသုံးသက်သူတချို့ရဲ့အမြင်တွေကိုပြောပြပေးပါမယ်။တမ်မတ်ကြီးဦးကျော်မိုးထွန်းကိုအမည်မြန်မာအမည်တန်းကိုယ်စားလှယ်အဖြစ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံ Credential Committee ကသဘောတူဆုံးဖြတ်ချက်ချလိုက်တာဟာနိုင်ငံကိုယ်စားပြုမှုအရေးကိုဆိုင်းငံ့ထားတဲ့အတွက်ဒါဟာမြန်မာနိုင်ငံအရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။နိုင်ငံရေးလေးလာသူတွေရဲ့သုံးသက်ချက်ပြောပြချက်တွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမွန်ပြောပြပေးပါရှင့်။
ကုလသမဂ္ဂထွေထွေညီလာခံ Credential Committee ကတမ်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိပြီးနိုင်ငံကိုယ်စားပြုမှုအရေးကိုတော့ဆိုင်းငံ့ထားတယ်လို့ကုလသမဂ္ဂကရရှိတဲ့သတင်းကအတည်ပြုပါရယ်။အရင်ကတည်းကတာဝန်ပေးထားတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုအခုတက်တန်းတစ်နှစ်ထပ်တိုးလိုက်တာကမြန်မာနိုင်ငံရေးအတွက်တိတ်ပြီးထူးခြားတဲ့အပြောင်းအလဲမျိုးရှိနိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာအကဲခန့်ဦးရဲထွန်းကအခုလိုသုံးသပ်ပါရယ်။
NLD အစိုးရလက်ထက်ကလေးကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုစားပြုတဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့အဲ့ဒီအနေထားကနေပြီးတော့အာဏာသိမ်းပြီးတဲ့ခါကျတော့အစာထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူးငကိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနတ်ဆက်ကကိုသူကိုစားမပြုဘူးဆိုပြီးတော့ကြေညာလိုက်တဲ့အခါကျတော့အရင်အစိုးရကိုပဲဆက်ပြီးတော့အသိမှပြုနေတဲ့သဘောပေါ့နော်ပြည်သူလူထုရွတ်တော်တင်ပြောထားတဲ့အစိုးရကိုပဲဆက်ပြီးတော့အသိမှပြုနေတဲ့သဘော တော်တော်လေ NUG အစိုးရကိုအိမ်မှပြုတယ်သူပြုတယ်လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကဆိုတော့ဒါကနတ်ဆက်ကအစိုးရအတွက်တော့အဲဒီကုလသမဂ္ဂမှာတော့အဲမျက်နှာကောင်းမရဘူးဆိုတဲ့အနေထားပေါ့
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံကိုယ်စားပြုမှုအတွက်မြန်မာကိုယ်စားလှယ်ဟာဆိုင်းငံ့ခံထားရတာအခုချိန်ထိဖြစ်ပါတယ်ပြီးခဲ့တဲ့နှစ်က NUG ဂျာကာလာအစိုးရဘက်ကနေတမ်မကြီးဥကြုံမထွန်းနောက်မြန်မာစစ်ကောင်စီဘက်ကဘုံမူကြီးအောင်ဒရိသူတို့နှစ်ဦးကိုမြန်မာကိုယ်စားလှယ်နေရာအတွက်အပြိုင်အမိတင်သွင်းခဲ့တာပါနိုင်ငံကိုယ်စားပြုမှုနေရာရနိုင်ဖို့ကိုလည်းနှစ်ဖက်အားပြိုင်နေရတဲ့အခြေအနေဖြစ်ပါတယ်တမ်မကြီးဥကြုံမထွန်းကိုမြန်မာကိုယ်စားလှယ်ဖြစ်တက်တန်းတိုးလိုက်ပေမဲ့နိုင်ငံကိုယ်စားပြုမှုအရေးဆိုင်းငံ့ခံထားရတဲ့အခြေအနေဟာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုနိုင်မှုအတွက်အကန့်အသတ်တွေရှိနိုင်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးကပြောပါတယ
်မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့အတွက်ခက်ခဲနေပြီးရဲ့အဲ့အတွက်ကြောင့်မို့ဒီ credential အရေးလက်ခံပြတာဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူးဆိုတဲ့သဘောမျိုးမြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းမှာကန့်သတ်မှုရှိနေတယ်လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အချက်အသေးအဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရဘာတူလဲဆိုတဲ့အဖြေကအခုဒီမထွက်သေးဘူးဆိုတဲ့သဘောအဲ့အတွက်ကျွန်တော်တို့ရှေးရှောင်ဒီနိုင်ငံတကာရေးရညနေကြာဒီမှာဒီလိုမျိုးအတိမတ်ပြုခံရဖို့အတွက်လုံးစီရအလုပ်တွေအများကြီးကျန်နေသေးရဲ့ဆိုတဲ့သဘောတော့ရှိပါတယ
်ပြည်တွင်းမှာလက်နက်ကိုင်အစုအဖွဲ့အမျိုးမျိုးရှိနေကြတဲ့အချိန်မှာတစ်ဖက်ကိုအားသာလိုက်ရင်နောက်တစ်ဖက်ကလည်းပြန်တုံ့ပြန်လာနိုင်တဲ့အနေအထားတွေရှိနေလို့နိုင်ငံကိုစားပြုမှုအရေးအဖြစ်ထွက်ဖို့ကခက်ခဲနေဦးမယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။နိုင်ငံကိုစားပြုမှုနေရာရဖို့ကတော့နိုင်ငံရေးအခြေအနေအပြောင်းအလဲတွေပေါ်မှာမူတည်နေလိမ့်မယ်လို့ဦးရဲထွန်းကသုံးသပ်ပါတယ
်။ NUG အနေနဲ့ကလည်းတနိုင်ငံလုံးကိုကိုစားပြုခွင့်ရအောင်ဟိုနိုင်ငံရေးအရာပေါ့နော်။အဲနိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့။ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့လိုမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပသမဂ္ဂတို့ဘာတို့ကလည်းအတိမတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့ဘူးတိမရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘယ်လောက်ကိုစားပြုနိုင်မလဲဆိုတော့ပြည်တွင်းကအခြေအနေတွေနဲ့ဆိုင်မှာပေါ့နှစ်ဖက်ကတော့ဒီအနေအထားကိုတော့စူးစမ်းနေကြတာပဲလေလက်ရှိမှာတော့နတ်ဆက်ကဒတိုင်းပြည်လုံးမှာရှိတဲ့အာနာရန်တရားတွေကိုသူကချုပ်ကန်ထားတဲ့အနေအထားဖြစ်တာပေါ့သူအနေအထားကတော့အရင်ကလည်းနိုင်ငံအိန္ဒိယနိုင်ငံကြီးတွေရဲ့အတိမတ်ပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်အဲ့ဒီလိုဟိုအနေအထားမှာအပြောင်းလဲဖြစ်အောင်တော့အန်ဂျီကစူးစမ်းနေတယ်လို့ပဲပြောရမှာပေါ့
VOA ကနေတာမတ်ကြီးဦးကျော်မိုးထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချိန်မတိုင်ခင်တရက်ကတွေ့ဆုံမေးမြန်းခဲ့ရမှာတော့ယူကရိန်းကိုကူညီတယ်လို့မျိုးမြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းအရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာဆက်နာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမ်မတ်ကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီဘက်ကနိုင်ငံတော်သစ်စပေါင်းအဖြစ်ပြီးခဲ့တဲ့နှစ်ခရဲကဆွဆွဲထားတာပါနိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရနိုင်ငံကိုစားပြုခွင့်ရဖို့ကိုလည်းတန်တမာရေးလှုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်သွားဖို့စစ်ကောင်စီဘက်ကစူးစမ်းခဲ့တာပါရှင
်တန်မကြီးဦးကျော်မိုးထွန်းကိုကုလကိုယ်စားလှယ်အဖြစ်ဆက်ခံထားတာနဲ့ပတ်သက်ပြီးသုံးသပ်သူတို့ရဲ့အမြင်တွေကိုမတ်စုမွန်ကပြောပြပေးခဲ့တာပါအခုတခါတော့ဝမ်ပောင်ချင်းနီစီမံကိန်းအနီးမှာစစ်တပ်ကလုံခြုံရေးယူပေးနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေရှောင်တိမ်နေကြရတဲ့သတင်းဆက်ပြီးတော့ပြောပြပေးပါမယ်လက်ပောင်တောင်ချင်းနီစီမံကိန်းကတရုတ်ဝမ်ပောင်ကုမ္ပဏီရဲ့တည်ယူပို့ဆောင်ရေးအတွက်မြန်မာစစ်တပ်ကလုံခြုံရေးယူပေးနေရတာကြောင့်မုံရွာပသိမ်ကားလမ်းဘေးကကျေးရွာတချို့မှာဒေသခံတွေထောင်ထဲချပြီးရွှေ့ပြောင်းနေကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခမောင်ကပြောပြပေးပါရှင
်။စကိုင်းတိုင်းစားလင်းကြီးမြို့နယ်တရုတ်ဆိုးရပိုင်းဝမ်ပောင်ချင်းနီ24ဆက်ယုံကကုန်ကျန်းတွေကိုမုံရွာမြို့စီတည်ဆောင်မှာမြန်မာစစ်တပ်ကလမ်းကြောင်းတစ်လျှောက်လုံခြုံရေးယူပေးနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။မနေ့ဒီဇင်ဘာ12ရက်နေ့ကစပြီးမုံရွာပသိမ်လမ်းတစ်လျှောက်ကျေးရွာတွေထဲမှာစစ်တပ်ကဝင်ရောက်နေရာယူထားလို့ဂုံတော်၊ကံကုန်း၊ဝါဒန်၊ဖောင်ကာစတဲ့ကျေးရွာတွေအပါအဝင်ကျေးရွာတချို့ကဒေသခံ 8,000 နီးပါးရှောင်တိမ်ခဲ့ရတဲ့အကြောင်းစာလင်ကြီးမျိုးတွေကဒေသခံတကူ VOA ကိုပြောပါတယ
်။အဲဒီလိုဟိုကနေပေါ့စိုက်ကနေဒီဝမ်ပေါင်းစိုက်ကနေပြီးတော့အဲဒီစစ်တပ်တွေကဒီလိုကျေးရွာကြီးကြီးရတဲ့နေရာကိုဒီလိုလမ်းကြောင်းဆောက်ရှောက်ပေးလို့ကြားလာပါတယ်။ဒီ ီအဲ့ဒီလမ်းနေပြောမိမလမ်းနေပြောမောင်ဘက်ကိုတရားဘက်ကိုသွားတော့ပါလို့ဒီတော့ကတော့သွားနည်းနည်းများတော့ပေါ့အဲ့လိုမျိုး8000ဝန်းကျင်ပါပဲဒါပေမဲ့ရွာမှာမီးရှို့တယ်ဆိုတော့မနည်းရတော့မရှိသေးဘူးမနည်းရတော့လမ်းကြောင်းကြည့်တော့သူကတို့သွားတာပဲလို့ရှိဘူးတို့လက်နဲ့တွေပါလေးဖောက်တာလည်းရှိရပါဘူးစီစီခေတ်ကပြောင်းအဲ့ဒါတော့ရှိအဲ့ဒီရွာမှာပဲစတိန်မောင်လမ်းမှာမပေါ့အဲ့ဒီပေါ့လက်ကောင်းတောင်နဲ့အနီးမှာတောင်လေးတောင်ကွင်းရောအဲ့တောင်ကြီးမှာလည်းသူတက်ဆွဲထားတယ်လို့လည်းကြားတယ
်စစ်တပ်ဖြတ်တန်းသွားတာဖြစ်စေစစ်ကြောင်းတစ်ခုရှိရင်ဖြစ်စေလက်ဘရောင်းကျင်းဒီစီမံကိန်းပတ်ဝန်းကျင်ကကျေးရွာတွေကတော့လုံခြုံတဲ့နေရာတွေစီလှည့်ပတ်ရှောင်တိန်နေရာကြောင်းစာလင်းကြီးမြို့နယ်ကနောက်ထပ်ဒေသခံလူကလည်း VOA ကိုပြောပါတယ်
သူတို့လာပြီဆိုရင်ကျွန်တော်တို့ကတော့ရှောင်သွားတော့တာပဲပေါ့လေအဲ့မောင်ကြီးကပတိန်ငန်းလေးလေးကခုတော့ရောက်နေတယ်လို့တော့ကြားတယ်ကြားပြီးသူလည်းဒီကောင်တော့လာသားတွေကတော့ဒီရွာရောက်ရင်ဟိုရွာကြီးရတာပေါ့ဗျာအဲ့လိုမျိုးပေါ့အဲ့လိုကတော့ဘလို့မကိုလုံးလုံးကြီးကောင်းတယ်လေပြောလို့လည်းမရဘူးလို့မကောင်းဘူးလည်းပြောလို့မရဘူးသူတို့လာရင်ကြေးရတာလေ
ဝမ်ပေါင်ကုမ္ပဏီအတွက်လုံခြုံရေးယူပေးနေရတဲ့မြန်မာစစ်တပ်ကအနီးနားကကြေးရွာတွေကိုမီးရှို့ပြီးနေမြေရှင်းလင်းတာတွေလုပ်ခဲ့မှုပါတယ်ကြေးရွာတွေမီးရှို့ခံရတာတပ်ပြက်ခံရတာတွေကိုတုံ့ပြန်တဲ့အနေနဲ့စကိုင်းတိုင်းကလက်နက်ကိုင်တချို့ဝမ်ပေါင်ကုမ္ပဏီကိုတွယ်တန်းထားတဲ့ဓာအားဘေးတာဝါတိုင်းကိုဇွန်လကုန်ပိုင်းမှာဖောက်ခွဲပစ်ခဲ့ပါတယ်မြန်မာဝမ်ပေါင်ဘက်ကတော့2021ဖေဖော်ဝါရီလကစပြီးကျင်းနီထုတ်လုပ်တာကိုရပ်ဆိုင်းထားတယ်လို့ဇွန်လ28ရက်ကသတင်းထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလက်နက်ကိုင်အဖွဲ့တွေကတော့ကုမ္ပဏီဟာမြန်မာစစ်တပ်ရဲ့လုံခြုံရေးအကူအညီနဲ့ကျင်းနီစီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နေတယ်လို့ပြန်ပြီးတုံ့ပြန်ထားပါတယ်ခင်ဗျာ
။လက်ဘရောင်းတောင်ကျင်းနီစီမံကိန်းအနီးကထောင်နဲ့ချီတဲ့ဒေသခံတွေနေရွှေ့ပြောင်းခံရတဲ့တဲ့ကိုဝင်းခမောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့စစ်ကောင်စီတွေ့ဆုံမဲ့အစီအစဉ်ပြတ်သွားတဲ့တဲ့ပြောပြပေးပါမယ်။အလို့သဘောတွေ့ဆုံဆွေးနွေးရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကစစ်ကောင်စီဘက်ကမ်းလှမ်းခဲ့ရမှာစစ်ကောင်စီဘက်ကအဆင်သင့်မရှိသေးကြောင်းတုံ့ပြန်ထားပါတယ်။လောလောဆယ်မှာတော့ငြိမ်းချမ်းရေးဆွေးနွေးပွဲဟာရပ်တန့်နေပြီးနောက်တစ်ချိန်ကျင်းပဖို့အတွက်အချိန်သတ်မှတ်နိုင်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါမှာရှင်
။စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ချိန်ပြည့်မြောက်ခဲ့တဲ့နောက်မှာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ကအလို့သဘောတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့တာပါ။ဒီကမ်းလှမ်းချက်ကိုစစ်ကောင်စီဘက်ကတွေ့ဆုံဆွေးနွေးဖို့အဆင်သင့်မရှိသေးကြောင်းတုံ့ပြန်ခဲ့တယ်လို့အလို့သဘောဆွေးနွေးညှိနှိုင်းရေးအဖွဲ့ပြောခွင့်ရသူဘုံမူကြီးစောကျော်ညွန့်ကပြောပါတယ
်လက်ရှိဝါလက်စားခုနှစ်ဖက်တဲ့အတော့စစ်ပေါင်းဆွေးနွေးနိုင်တဲ့အချင်းချင်းတစ်ခုကိုပေါ်ဆောင်လို့ရအောင်ဒါအလို့သဘောနဲ့ပဲညှိနှိုင်းပြောဆိုနိုင်ဖို့အတွက်အတန်းလာမှုတွေလုပ်တယ်အစုကြည့်မှုတွေလုပ်တယ်ဆိုတာဟုတ်ပါတယ်ခုနှစ်ရက်နေ့ကျွန်တော်တို့စာကမ်းလမ်းတယ်သို့တော်လည်းပဲကိုရဲ့နေမှာသူတို့ပဲပြန်ကြလာတာကတော့လောဆယ်သူတို့ပဲကလူတဘောအရာချင်းနေဖို့အရှင်နေမဖြစ်ပြီးဘူးဆိုတဲ့ပြန်ကြချေကြောင်းလို့ကောင်းတယ်ပေါ့ဆောင်ရဲနိုင်ချင်းမရှိသေးပါဘူ
းလက်မရေးထုတ်ထားတဲ့တိုင်းဒေသနဲ့ကိုင်ခုနှစ်ဘွဲ့ဟာမြန်မာပြည်ရဲ့လက်ရှိအကြတဲ့ကိုသက်ဆိုင်သူများအားလုံးပါဝင်ဆွေးနွေးရေးကိုဥတီထားပြီးအခုလိုကမ်းလှမ်းတာဖြစ်ကြောင်းဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါတယ် NCA လက်မထိုးတိုင်းဒေသနဲ့ကိုင်ခုနှစ်ဘွဲ့ရဲ့ကမ်းလှမ်းချက်မှာဒီဇင်ဘာ12ရက်နေ့မှာကိုယ်စလဲအနေငယ်နဲ့ကနအူအလို့သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့မှာတိုသိစွာကျင်းပဖို့ဒီဇင်ဘာ15ရက်ကနေ18ရက်နေ့အထိတောင်ကြီးဒါမှမဟုတ်မော်လမြိုင်မြို့မှာနှစ်ဖက်ကိုယ်စလဲအစုံအညီနဲ့အလို့သဘောတွေ့ဆုံပြီးနှစ်ဖက်သဘောထားများညှိနှိုင်းဖို့ဒီဇင်ဘာလ20နဲ့21ရက်မှာရန်ကုန်မြို့မှာတရားဝင်တွေ့ဆုံဆွေးနွေးပြီးဆက်လက်ညှိနှိုင်းဖို့နဲ့ရရှိတဲ့ဘုံသဘောထားနဲ့သဘောတူညီချက်တွေကိုတင့်တော်တဲ့နေရာအချိန်မှာနှစ်ဖက်သဘောတူလက်မှတ်ရေးထိုးကြဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်လောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့စစ်ကောင်စီအကြမ်းမှာနှစ်ကြိမ်ဆွေးနွေးထားပြီးဖြစ်ပါတယ်နောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့ကိုသဘောတူထားပေမဲ့အချိန်သတ်မှတ်ထားတာမရှိသေးကြောင်းဗိုလ်မှူးကြီးစောကျော်ညွန့်ကအခုလိုဆက်ပြောပါတယ
်ပရမကြည်ပြီးပြီဒုတိယကြည်ပြီးပြီဒါနောက်တစ်ခါတတိယကြည်ကြတော့ကျွန်တော်တို့ကိုနေ့တိမလုံးနိုင်ဘူးအဲဆိုတဲ့ဟိုအမြင်ပေါ်မှာကတော့ကျွန်တော်တို့အဖွဲ့ကြီးချင်းကြားတဲ့မှာလဲဒါအကျေကျေတူပြာရှိတယ်လို့ဒါကျွန်တော်တို့နဲ့ရှင်းပြပေးတာနိုင်ငံတော်အစင်းနဲ့လုပ်နေတဲ့ပုံစံဒီအနေနဲ့ကလည်းပဲဒါအကျေကျေဒီဒါကြတဲ့နေရှိကောင်းလည်းရှိနေနိုင်ပါတယ်အဲ့ဒီအချင်းတွေအကြောင်းအကြောင်းမလို့ပဲပြန်လဲတွေ့ဆုံနိုင်ခြင်းမရှိသေးဘူးဒါလက်ရှိကတော့ဒါဟိုဂျူပန်းနေစဲလူပဲပြောအောင်ဆရာတော
်စစ်ကောင်စီနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအကြမ်းမှာပါတီစုံဒီမိုကရေစီကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးပြည်တွင်းငြိမ်းချမ်းရေးရရှိရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဒုတိယကြိမ်ဆွေးနွေးဆဲကာလဩဂုတ်လ22ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာဒ တိုင်းဒါလက်နဲ့ကိုင်အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အချိန်ချင်းဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးလက်နဲ့ဆက်ကင်ကျင်တယ်ဆိုရင်တက်မတော်ဒါမှမဟုတ်နေကြားဆောင်တက်တွေမှာဆောင်ရွက်ခွင့်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တာတွေရှိပါတယ်ဒီအချက်ပေါ်မှာတော့တိုင်းဒါလက်နဲ့ကိုင်အဖွဲ့တချို့ကသဘောတူထားတာမရှိကြောင်းတုံ့ပြန်ခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က AP လကငင်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာမှာတိုင်းဒါလက်နဲ့ကိုင်အဖွဲ့ဆယ်ဘွဲ့တက်ရောက်ခဲ့ပါတယ်အဲ့ဒီအဖွဲ့တွေမှာNCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့လက်မှတ်မထိုးတဲ့3ဖွဲ့တို့ပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့စစ်ကောင်စီတွဲဆုံမဲ့အစီအစဉ်ပြတ်သွားတဲ့တရင်ကိုဇော်ဝင်းလိုက်ပြတ်ပြပြေးခဲ့တာပါအခုတော့ရခိုင်မြောက်ပိုင်းကအခြေအနေကိုလည်းကြည့်ကြရအောင်ပါစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းမှာဈေးဝါတည်ယူခွင့်တွေကိုစစ်ကောင်စီကကန့်သက်တားမြစ်ထားဆဲဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်။အခုလိုကန့်သက်ချက်တွေကြောင့်ရခိုင်မြောက်ပိုင်းကဈေးယုံဈေးဆိုင်တွေမှာဈေးဝါပြက်လက်တာတွေနဲ့ဈေးလုံးမြင့်တက်တာတွေရင်ဆိုင်နေရတယ်လို့လည်းဆရာဝန်တွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစံကျော်ကပြောပြပေးမှာပါရှင
်။စစ်ကောင်စီကဈေးဝါတည်ယူခွင့်တွေကိုကန့်သက်ထားဆဲဖြစ်တဲ့ရခိုင်မြောက်ပိုင်းကမြို့နယ်ခုနှစ်ခုလောက်မှာဈေးဝါပြက်လက်တာတွေဈေးနှုန်းအဆမတန်မြင့်တက်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအခမဲ့ဆေးကုသပေးနေတဲ့ဆရာဝန်တူကပြောပါတယ
်တစ်တူကတော့အဲ့လိုမဆိုးပါဘူးဒီစင်တာခေတ်နယ်ကလည်းဒီရခိုင်မြောက်ပိုင်းကဒီကျောက်တော်ရုံးမြောက်ဦးမင်းပြပုံကြောင်းအာရတေးတော်ဦးတောင်မောင်တော့အဲ့ဒီမျိုးတွေကဒီစစ်တွေအနေမှာတစင်ဈေးဝါတွေကသူတို့ရှင်ရောက်ကြဆိုတော့သူတို့ကပုံရောက်မှာထက်တွေ့ရပါတော့နော်ဟောတိုင်းနယ်မှာဆိုရင်ဒီပတိတွေကအစအဲ့လိုတောက်ဆေးတွေရောထိုးဆေးတွေရောအဲ့လိုသေးသူဆေးရဆေးတွေအစကုန်ပြတ်နေလို့ကြာ
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့ကိုဆေးဝါးတည်ယူခွင့်ပိတ်ပင်ကန့်သက်လိုက်တာလည်းဖြစ်ပါတယ်။လက်ရှိစစ်ကောင်စီနဲ့အေအေအေဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာနားလည်မှုနဲ့အပြစ်ရထားတဲ့ဆိုပေမဲ့ဆေးဝါးတည်ယူခွင့်တွေကိုတော့ဆက်လက်ကန့်သက်ထားဆဲဖြစ်တယ်လို့လည်းစစ်တွေမြို့နယ်ကဆရာဝန်တူကပြောပါတယ
်။ဟိုခက်ခဲကြုံလဲဆိုတော့ချိုးဆေးတွေကပြက်ပစ္စည်းတွေကပြက်သွားတယ်။အဲ့တော့ဒီတရစ်တို့ဒီဆေးပလင်းအရေးပေါ့သူတို့ကတော့တရားခက်တဲ့ဝိုင်းလင်းများတယ်ဆိုတော့လေဒီဒေရင်ပေနေရတာကဟိုဒေရင်နဲ့အများစုထင်နေကြဆေးတွေကစာလင်နာကသူကဒီလမ်းဖွင့်ပေးတယ်ဆိုတော့အဲ့ဒီဆေးဝါးပေးခွင့်ကသူတို့ပြည်ဝင်ထုတ်ပြန်ထားတယ်လို့မသိသေးဘူ
းအခုလိုကန့်သက်ချက်တွေကြောင့်ရခိုင်ဆေးဝါးဈေးနှုန်းတွေလည်းမြင့်တက်နေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီပိုင်ဝဂျက်ဆေးဆိုရင်အရင်တော့900လောက်ပဲရှိတယ်အခုဆို1000ကျော်တယ်ဒီ company ဈေးတော်မှာ1000ကျော်တယ်အဲဒါကိုကြာရင်ဒီ Open Brazo လို့ပါဆိုအရင်တုန်းကဒီတကက်ကမှ100ကျော်200နီးပါးလောက်ပဲရှိတယ်200ဝန်းကျင်ပေါ့နော်အခုဆိုရင်900ကျော်လောက်ရှိတယ
်ပုံနှံကျုံမျိုးနဲ့ကတိုင်းနယ်ဈေးရုံတစ်ခုမှာဆိုရင်လဲဈေးဝါးတွေမလုံလောက်တာတွေတည်ယူရခက်ခဲတာတွေဈေးနှုန်းမြင့်တက်တာတွေကြောင့်ဒေသခံတွေအတွက်အခက်အခဲရှိတယ်လို့တိုင်းနယ်ဆရာဝန်တူကပြောပါတယ
်ဈေးဝါးတွေဈေးတက်တော့တော်တော်များကနေမှာနေဖက်မှာကျတော့များတော့အဲ့မှာဈေးဝါးတက်တော့သူတို့တက်ခက်ခဲဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဒီဈေးဝါးကန့်သက်ချက်တွေရှိနေတော့ဘယ်လိုပြောမလဲဒီရှုဈေးဝါးတွေကအလုံးလုံးမြတ်တာတွေပါရှိတယ်ဆိုတော့ကျတော့နေလူနာဘူးဆုံးပိုက်မှာတော့ကျွန်တော်တို့အခက်ခဲတဲ့အရာတွေရှိတယ
်လက်ရှိမှာတော့ရခိုင်မြောက်ပိုင်းကဆေးရုံတွေနဲ့ဆေးဆိုင်တွေကအရင်ကတူလောင်ထားတဲ့ဆေးလက်ကျန်တွေနဲ့ရောင်းချကူတာပေးနေရတာဖြစ်တာကြောင့်စစ်ကောင်စီအနေနဲ့ဆေးဝါးတည်ယူခွင့်ကတ်သက်ချက်တွေကိုဖြေလျှော့ပေးဖို့ဒေသခံတွေနဲ့ဆရာဝန်တွေကတောင်းဆိုထားပါတယ်ခင်ဗျာ
စစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ရခိုင်မြောက်ပိုင်းကိုဆေးဝါးတည်ယူခွင့်မရသေးတဲ့အကြောင်းကိုစံကျော်ပြောပြပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာညချမ်းပါတောတာရှင်များရှင် View American အတန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32kilohertz 933 line lab meter 190 kilohertz 1503တို့ကနေအတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့တမနစ်စာသတင်းတိုးလေးတွေနဲ့မန်းညိုညိုလွင့်ရဲ့နေရာပေါင်းစုံအကြောင်းဆုံးဒီလိုအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းပေးပို့ချက်တစ်ခုဖြစ်တဲ့ထိုင်းနိုင်ငံဖူခမ်းမြို့အနီးမှာကားတိုက်မှုကြောင့်မြန်မာအလုပ်သမားတွေထဏ်ရာရတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဖူခမ်းမြို့မှာမြန်မာအလုပ်သမား14ဦးသေဆုံးလာတဲ့ကားနဲ့ပစ်ကတ်ကားတစ်စီးတိုက်မိတာကြောင့်ယင်တိမ်းမောက်ခဲ့ပြီးမြန်မာအလုပ်သမားတွေအားလုံးထဏ်ရာတွေရရှိခဲ့ပါတယ်။ဒီလိုကတော့ပြင်းထန်တဲ့ထဏ်ရာတွေရရှိခဲ့ပါတယ်လို့ဆိုပါတယ်။ဒီကြောင့် VOA သတင်းတောက်မအေးမားကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ14ရက်နေ့မနက်4နာရီခွဲလောက်မှာထိုင်းနိုင်ငံတောင်ပိုင်းဖူခမ်းမြို့ကဈေးကိုသွားကြမဲ့မြန်မာအလုပ်သမား14ဦးတင်ဆောင်လာတဲ့ကားနဲ့အဖြူရောင်ပစ်ကတ်ကားတို့တိုက်မိပြီးမြန်မာအလုပ်သမားတွေထိခိုက်ဒဏ်ရာတွေရရှိခဲ့ကြောင်းဖူခမ်းမြို့ကဆေးရုံ3ခုမှာခွဲပြီးတော့ကုသမှုခံယူနေရတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပါတယ်
။ဒီခုဒီဇင်ဘာ17ရက်နေ့ကဖြစ်စဉ်ပေါ့နော်။ကျွန်တော်ထိုင်းတောင်ပိုင်းဖူခမ်းမှာကျွန်တော်တို့ဖူခမ်းမြို့မှာရင်တိုက်မှုတစ်ခုဖြစ်သွားတာပါ။အဲဈေးကိုသွားမဲ့မြန်မာအလုပ်သမား14ဦးဟုတ်ကဲ့တင်လာတဲ့ကားကိုအဲကျွန်တော်တို့အခြားကားတစ်စီးကဒီလမ်းလယ်မှာဝင်တိုက်မိပြီးတော့ဒီမြန်မာလူမားတွေတင်လာတဲ့ကားကျွန်တော်တို့စစ်ပင်ကိုထက်တိုက်မိသွားတာပေါ့နော်အဲ့ဒီကနေပြီးတော့ဒီကျွန်တော်တို့ဖုတ်ကဆေးကြီးမှာလှုပ်လှုပ်ကိုင်းကြီးကြားလက်ဒီမြန်မာလူမားတွေဒီ14ဦးနဲ့ကပြင်းမောင်းသူပါကျွန်တော်တို့ဒဏ်ရာအသီးသီးရတယ်ပေါ့နော်အဲ့ဒီမှာဒဏ်ရာပြင်းထန်တဲ့လူတွေပါတယ်အဲကျွန်တော်တို့ဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမှာဒီကျွန်တော်တို့လူမှုကေဆေးကြီးအဖွဲ့တွေကနေပြီးတော့အဲဒီ poker rider အဖွဲ့တွေကနေပြီးတော့ကျွန်တော်တို့ဒီဈေးုံ၃ယုံခွဲပြီးတော့ဗောနော် poker မှာရှိတဲ့ဈေးုံ၃ယုံခွဲပြီးတော့အရေးပေါ်ကုသမှုတွေဆောင်ရွက်ပေးနေတယ်လို့သိရပါတယ် poker ရင်တိုင်းမှုဖြစ်စဉ်မှာပါဝင်တဲ့ဒီမြန်မာလူသားတွေကတော့ခုချိန်ထိဒီဈေးုံတွေကမဆင်းရသေးဘူးလို့နောက်ဆက်တွဲနေတယ်သိရပါတယ်ဒဏ်ရာတွေလည်းပြင်းထန်တဲ့လူတွေပါတယ်ဆိုတော့ဆက်လက်ဈေးကုသမှုတွေခံယူနေတယ်လို့သိရပါတယ်ဟုတ်ကဲ့
အလုသမားတွေဟာဖူကက်ဈေးကြီးမှာအလုလုကန်နေကြသူတွေဖြစ်ပြီးသူတို့နေထိုင်ရအလုသမားအဆောင်ကနေဈေးထွက်ဖို့အတွက်ဈေးကိုတည်ဆောင်မောင်းနေလာတဲ့အချိန်မှာတိတ်မောက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာတော့ရင်တိုက်မှုဖြစ်တဲ့အခါတိုင်းဥပဒေပါအခွင့်အရေးအတိုင်းရရှိခံစားရသူတွေရှိတယ်လို့တချို့လည်းအထောက်အထားမပြည့်စုံတာတွေကြောင့်နေနာခြင်းမရသူတွေလည်းရှိကြတယ်လို့ဆိုပါတယ်
။အဲဒါကြောင့်ကျွန်တော်တို့ဒီရင်တိုက်မှုတွေဖြစ်တဲ့အခါမှာကျွန်တော်မြန်မာလူမျိုးတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေပါအတိုင်းဒီရင်တိုက်မှုအမှတ်ကဏ္ဍနေပြီးတော့ကျွန်တော်တို့ခံစားခွင့်တွေရရှိတဲ့သူတွေလည်းရှိတယ်လို့မရရှိတဲ့လူတွေလည်းအများကြီးရှိတယ်။အဲ့ဒီအနေအထားမှာကျွန်တော်တို့ထိုင်းဥပဒေပါတိုင်းကျွန်တော်တို့အဲနီလမမှန်နဲ့ဒီကိုဘက်ကအမှန်နေတဲ့ရင်တိုင်းမှုမျိုးတွေမှာဆိုရင်တော့ထိုင်းဥပဒေပါတိုင်းကျွန်တော်တို့ခံစားခွင့်တွေရှိပါတယ်။အဓိကတော့မြန်မာလူသားတွေအနေနဲ့အဲကျွန်တော်တို့ဒီကြီးသွားလာတဲ့ခါမှာရောအလုပ်သွားလုပ်ကြံအချိန်တွေမှာရောကျွန်တော်တို့အားလုံးဒီရဲ့အနေအူဒီလမ်းပေါ်မှာတွားနေစဉ်ဆောင်မသိထားကြဘူးကျွန်တော်ကတော့ပြောချင်ပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ကပဲထိုင်းမြန်မာနယ်စပ်ကနေလူမောင်ကိုသမားတွေတယ်လာတဲ့မြန်မာ20ကျော်လိုက်ပါလာတဲ့ကားတစ်စီးဟာဒီဇင်ဘာလ6ရက်နေ့မနေ့စောစောအချိန်မှာဗန်ကောက်မြို့အနီးအယုဒ္ဓယာပြည်နယ်အရောက်ကားတိမ်မှောက်ခဲ့တာကြောင့်ကားပေါ်မှာပါလာသူတွေတဲက10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပြီးမနေ့စောစောစွန့်ထလောင်းတဲ့ထိုင်းသက်ကြီးရွယ်ဦး2ဦးကိုပါကားကဝင်တိုက်ခဲ့တာကြောင့်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင်
မေအေးမှာပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမတင်ဆက်ပေးခင်မှာအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုအရင်ဆုံးတင်ဆက်ပေးမှာပါရုရှားတွေအကျဉ်းချထားတဲ့အမေရိကန်အိုလံပစ်ဆုဒဇိတ်ရှင်ဘတ်စကတ်ဘောကစားသမားဘရစ်တနီဂရိုင်နာနဲ့ရုရှားလက်နက်မှောင်ကိုကူသူဗစ်တာဘတ်တိုကိုအမေရိကန်နဲ့ရုရှားတို့ကအကျဉ်းသားလဲလှယ်ရေးအစီအစဉ်ရအပြန်အလှန်လွှတ်ပေးကြတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုနေကြဆဲပါ။မူရစ်ဆေးလက်ဝဲတွေ့ရှိမှုနဲ့ဂရိုင်နာဟာရပ်ပေါင်း300နီးပါးအကျဉ်းချခံခဲ့ရတယ်လို့ဘောက်ကတော့ကဘာမှာပဋိပက္ခစစ်ပွဲတွေဖြစ်နေတဲ့ဒေသတွေကိုလက်နက်တင်ပို့မှုတွေနဲ့ထောင်ဒဏ်14နှစ်ကျော်ချုပ်နှောင်ခံခဲ့ရပါတယ်။ VOA သတင်းတောက် RS Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ဆက်ပေးမှာပါရှင်။
မေရိကန်အားကစားသမားနဲ့ရုရှားလက်နက်မှောင်ခိုးကုန်သည်တို့ကိုအမေရိကန်နဲ့ရုရှားတို့အလဲအလှယ်လုပ်ခဲ့တာပါအမေရိကန်ဆိုရဘက်ကအိုလံပစ်ရွှေတံဆိပ်ဆုနှစ်ကြိမ်ရဘူးတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်နီဂရိုင်နာလွတ်မြောက်အောင်နဲ့ရုရှားဘက်ကတေမင်းတမန်ကုန်သည်လို့လည်းသိကြတဲ့ရုရှားလက်နက်မှောင်ခိုးကူသူဗစ်တာဘူရိုကိုအကျဉ်းသားအလဲအလှယ်လုပ်ခဲ့တာပါဘူတာအထူးသဖြင့်ပြိပခါတွေအပြင်းထန်ဖြစ်ပွားလေရှိတဲ့အာဖရိကနိုင်ငံတွေကိုတရားမဝင်လက်နက်တင်ပို့ခဲ့တာကြောင့်သူ့ကိုထိုင်းနိုင်ငံမှာဖမ်းဆီးခဲ့ပြီးနောက်2010မှာအမေရိကကိုလွှဲပြောင်းပို့ဆောင်ခဲ့တာပါသူ့အပေါ်အမေရိကန်တွေကိုတပ်ဖြတ်ဖို့ပူးပေါင်းကြံစည်ခဲ့မှုအပြင်တခြားအမှုတွေနဲ့လည်းဆွဲချက်တင်ခဲ့ပါတယ်ဂရိုင်နာကတော့သူ့ဘတ်စကတ်ဘောအသင်းနဲ့စုံဖို့ရုရှားကိုရောက်ရှိစမှာ vape e-cigarette နဲ့တောက်တဲ့ဆေးကျောက်စီတည်ဆောင်မှုနဲ့အဖမ်းခံခဲ့ရပြီးဆယ်လကြာအကျဉ်းချခံခဲ့ရတာပါအခုလိုအကျဉ်းသားအလဲအလှယ်လုပ်တဲ့စီစဉ်တဲ့ပတ်သက်ပြီးတော့ Biden အစိုးရကကာကွယ်ပြောဆိုပါတယ် In a negotiation
you do what you can ဆေးစံညှိနှိုင်းရမှာကိုယ့်ဘက်ကတက်နိုင်သလောက်စွမ်းဆောင်နိုင်သလောက်ကိုလုပ်တာပါတော်တော်လေးညှိနှိုင်းပြီးမှအဆင်ပြေသွားတာပါပြီးခဲ့တဲ့သတင်းဘက်ကဒီလိုသဘောတူညီခဲ့တာဟာဖြစ်နိုင်ခြေရှိခဲ့တဲ့သဘောတူညီချက်ပါအခုအချိန်မှာဒီကိစ္စကိုလုံးရမယ့်အချိန်ဖြစ်တယ်လို့လုံးလဲလုံးခဲ့ပါတယ
်အကျဉ်းသားလေးလေးလုတ်ခဲ့တာနဲ့ပတ်သက်လို့တချို့တွေကဝေဖန်နေကြပါတယ်ရုရှားမှာအခုလိုမျိုးလုတ်ကျန်းပြီးတော့ထောင်ဒဏ်ချခံရသူတွေရဲ့ American Marine တပ်ဖွဲ့ဝင်ဟောင်း Paul Whelan လည်းပါဝင်ပြီးသူဟာ Grinder ထက်ထောင်ထဲမှာအချိန်ကြာကြာပိုနေနေရသူပါတချို့လုံးမှုနဲ့ Whelan ကို2020တုန်းကထောင်ဒဏ်16နှစ်ချမှတ်ခဲ့တာဖြစ်ပြီးဂရိုင်းနာနဲ့အတူပြန်လွတ်ပေးလိမ့်မယ်လို့စစ်စစ်ညှိနှိုင်းသူတွေဘက်ကမျှော်လင့်ခဲ့တာပါ။ဒါပေမဲ့လည်းပြန်လွတ်မြောက်မလာခဲ့တာကြောင့်အခုလိုအလဲအလှယ်လုပ်ခဲ့တာကိုတစ်ဖက်ကအခွင့်ကောင်းယူလာမှာမျိုးထောက်ပြကြပါရစေ
။နောက်မှလည်းဒဇဂန်ဖမ်းဆီးတာမျိုးတွေဖြစ်လာမှာကိုစိုးရိမ်ပါတယ်။ကျွန်တော်တို့ဖမ်းဆီးထိန်းသိမ်းထားတဲ့သူတူကိုသူတို့တပ်ဆိုင်ရာနိုင်ငံကပြန်လိုချင်တဲ့ဆိုရင်တယောက်ယောက်ကိုပြန်ဖမ်းပြီးအပေးယူလုပ်ဖို့ပြောလာနိုင်ပါတယ်။
အမေရိကကိုပြန်ရောက်လာတဲ့အခါမှာ Grinder ဟာ Texas ပြည်နယ် San Antonio မြို့က Brooks စစ်ဆေးရုံမှာကုသမှုခံယူနေပါရယ်ခင်ဗျာ
။ကိုအောင်အောင်ပြပြသွားတဲ့ American နိုင်ငံရေးအကြောင်းကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့မန်းညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Social Media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးမှာပါ။ယူကရိန်းတပ်မတော်နေမှာတမရဇယ်လန်စကီရှေ့တန်းစစ်မြေပြင်စစ်သည်တွေကိုကိုယ်တိုင်တွားရောက်ပြီးဂုဏ်ပြုခဲ့ပါတယ်။အမေရိကန်ကအနုပြုပုံတည်ဆောက်နိုင်တဲ့ B-21 ကိုပြောက်လေယာဉ်ကိုမိတ်ဆက်လိုက်ပါတယ်။ကာတာကမ္ဘာဖလားဘောလုံးပွဲတွေမှာမှောင်ကိုလက်မှတ်တွေဈေးအများကြီးတင်ရောက်နေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုမအေးသနာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
ယူကရိန်းရှေ့ကျန်ရှေ့တန်းစစ်မြေပြင်ကတပ်ဖွဲ့ဝင်တွေကိုတမရဗလိုရီမီယာဇယ်လန်စကီစုတစိတ်တွေချီးမြှင့်နေတာပါဒီဇင်ဘာလ6ရက်နေ့မှာကြာရောက်တဲ့ယူကရိန်းတပ်မတော်နေအထိမ်းအမှတ်ဖြစ်ရုရှားကျူးကျော်စစ်မှာနိုင်ငံအတွက်ခုခံတိုက်ခိုက်နေကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့တမရဇယ်လန်စကီဒွန်ဘတ်စ်ဒေသကရှေ့တန်းစစ်မြေပြင်တနေရာကိုသွားရောက်ခဲ့ပါတယ
်ယကိုချွမ်ပေါ်ကြကိုတဇချူစတီကစ်မစ်နစ်ဆက်ချမမောဂျမမေ
တိုက်ပွဲတွေပို့ပြီးတော့ပြင်းလာတယ်နေနာစရာတွေပိုများလာတယ်ဆိုပေမဲ့ကျွန်တို့ရဲ့ခိုင်မာမှုကတမ်နီလိုပဲတည်တယ်မှာနေခင်ဗျားတို့ရဲ့ဇွဲနဲ့ရဲဇွမ်းတက်တီကြောင့်ကျွန်တော်တို့လွတ်လပ်ရေးရရှိမှာပါအထူးဂုဏ်ယူပါတယ်လို့တမရကစစ်သည်တွေကိုပြောကြားသွားပါတယ်ဒီကြားဗီဒီယိုမှာတော့ရုရှားထိန်းချုပ်တဲ့ဘာခမုတ်မြို့နီးကယူကရိန်းကိုထိန်းချုပ်ထားတဲ့စလိုဗီယန်စ်မြို့ကနေပြီးတော့တမရမိန့်ခွန်းပြောခဲ့ပါ
တယ်ချင်းနာဝိရှ်အလေးရဲ့တဲ့ရှာဆိုင်စင်းစမင်းစ
ခရိုင်းမီးယားဒေါနက်စ်လူဟန်စ်တကိုလွတ်မြောက်အောင်လုပ်ပြီးတော့မှကီးမျိုးတော်ကလွတ်လပ်ရေးရင်ပြင်ကိုကျွန်တော်တို့ရောက်နိုင်ပါမယ်လို့သမရကပြောသွားပါတယ်ခရိုင်းမီးယားဒေသဟာ2014ခုနှစ်မှာရုရှားလိုလာတဲ့ခွဲထည့်ရေးသမားတွေတင်းယူပြီးတဲ့နောက်ရုရှားကသူ့ရဲ့လက်အောက်ကိုရောက်ရှိကြောင်းကြေညာခဲ့တာပါအခုလည်းရုရှားကတခြားဒေသတွေမှာအခြေမလာပဲနိုင်ငံအရှိကျန်ဒွန်ဘတ်ဒေသကိုပို့ပြီးထိန်းချုပ်နိုင်ဖို့လုပ်နေလို့သမရဇယ်လန်စကီတွားရောက်ခဲ့တယ်စလိုဗီယန်စ်မျိုးနာကဗမော့ခ်မျိုးတော်ဝိုင်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်အမေရိကန်အာကာသနဲ့ကာကွယ်ရေးနည်းပညာကုမ္ပဏီ Northrop Grumman Corporation ကအမေရိကန်စစ်တပ်အတွက်ပထမဦးဆုံးတာဝေးသွား Stealth ကိုပြောင်းအနုမြူပုံကျဲလေယာဉ်ကိုအခမ်းအနားနဲ့ဖွင့်တဲ့မိတ်ဆက်လိုက်တာဖြစ်ပါတယ် ဒါကနှစ်ပေါင်း30ကျော်အတွင်းပထမဆုံးဖြူဟာကြဘုံကျဲလင်းဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တော့စတန်ကပြောသွားပါတယ
် And even the most sophisticated air defense systems will struggle to detect the B-21 in the sky
အစ်မြေဆုံးရန်သူရှာဖွေရေးစနစ်တွေတောင်မှဒီ B-21 လေယာဉ်ကိုတွေ့ရှိဖို့ခက်လိမ့်မယ်လို့လည်းဆိုပါတယ်အမေရိကန်လို့ B-21 radar ကိုပျောက်လေယာဉ်ကတာဝေးလဲပြန်တက်နိုင်လေထဲမှာပဲစီးဖြည့်လို့ရတဲ့ဤပညာလဲပါတာပါ B-21 လေယာဉ်ကရိုးရိုးပုံးလဲတည်နိုင်တယ်လို့အနုမြူပုံးတွေကိုလည်းတည်ဆောင်နိုင်တာဖြစ်ပါတယ်လေယာဉ်တစ်စင်းထုတ်လုပ်ခါကတော့2010ခုနှစ်ကငွေတန်ဖိုးဒေါ်လာတန်550ကျမယ်လို့ခန့်မှန်းထားပေမဲ့ဒီနေ့ငွေတန်ဖိုးနဲ့ဒေါ်လာတန်950ကျပါတယ်အခုလောလောဆယ်အမေရိကန်လေတက B-21 အစင်းတရားဝယ်ယူပြီးတော့လက်ရှိသုံးဆွဲနေတဲ့ B1 နဲ့ B2 လေယာဉ်တွေနေရာမှာအစားထိုးသွားမှာပါကာတာနိုင်ငံကိုတာဝန်နဲ့ရောက်နေကြတဲ့တူရကီကာဝေးရေးဝန်ကြီးဌာနကဘုံရှောက်ဖွေအထူးတပ်ဖွဲ့ဝင်အနံ့ခံခွေးဖြစ်ပါတယ်ဒိုဟာမြို့ကအားကစားရုံမှာဘုံတို့ဖောက်ခွဲရေးပစ္စည်းတို့ကိုလိုက်ရှာတဲ့အစမ်းလေးစစ်မှုဖြစ်နေအားကစားရုံအနှံ့ကားတွေကိုခွေးတွေလိုက်အနှံ့ခံပြီးတော့ဖောက်ခွဲရေးပစ္စည်းတွေရှာဖွေနေပါတယ်ဒီဇင်ဘာလ3ရက်နေ့ဘုံအန်ရဲ့ကာကွယ်ရေးအစမ်းလေးစစ်မှုမှာဖောက်ခွဲရေးကျွမ်းကျင်သူတွေထိ ंछ ုပ်ဖောက်ခွဲမှုတွေလည်းပြုလုပ်ခဲ့ပါတယ်ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားလုံခြုံရေးအတွက်ကမ္ဘာဖလားမကျင်းပခင်ကတည်းကတူရကီကကာတာတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးနေတဲ့အဖြစ်အခုကျင်းပနေတဲ့အတွက်လည်းလုံလုံရေးတပ်ဖွဲ့ဝင်တောင်းချီကိုပို့ထားတာမှာတူရကီတပ်ဖွဲ့ဝင်တွေနဲ့အတူဖောက်ခွဲပစ္စည်းအနှံ့ခံအထူးကျွမ်းကျင်ခွေးတပ်ဖွဲ့ကိုလည်းထဲလွှတ်လိုက်တာပါဒီကာတာကမ္ဘာဖလားဘောလုံးပွဲအတွက်တူရကီလုံလုံရေးတပ်ဖွဲ့ဝင်တွေပို့ပေးတာမှာတော့အထူးကယုံထင်းရဲတပ်ဖွဲ့ဝင်3000လောက်အပြင်အထူးတပ်ဖွဲ့ဝင်100ဘုံအနှံ့ခံခွေး50နဲ့သူတို့ကိုကင်တွယ်တဲ့သူတွေနောက်ဘုံကျွမ်းကျင်သူအယောက်50ပို့ထားပေးပါတယ်တူရကီနဲ့ကာတာဟာအခုနှစ်ပိုင်းတွေမှာဆက်ဆံရေးကပေါ်နေနေကြက်ကဖြစ်နေပြီးတော့တခြားပင်လယ်ကွေ့နိုင်ငံတွေနဲ့မကြေလည်မှုတွေမှာဆိုရင်တူရကီကကာတာဘက်ကရက်တီပေးတယ်လို့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလည်းမကြာခဏလှုပ်ဆောင်တာတွေ့ရပါတယ်ကမ္ဘာဖလားဘောလုံးပွဲမှာဘောလုံးပွဲလက်မှတ်ဝယ်မရလို့နောက်ဆုံးတော့လက်မှတ်ဝယ်ခြင်းမရဆိုတဲ့ဆိုင်းဘုတ်ထောင်ပြီးတော့ကွင်းပေါင်နာကစောင့်ဝဲကြတာတွေ့ရပါတယ်။တရားမဝင်လက်မှတ်မှောက်ခိုးတွေကလည်းဈေးကို60-70တင်ရောက်ပါတယ်။အာဂျင်တီးနားဘောလုံးသမားမက္ဆီကန်နာကြည့်ရဖို့အစ်ကြီးကနေပြီးတော့ကာတာနိုင်ငံကိုလာခဲ့သူအက်ဖရက်အာလီအတွက်ကအာဂျင်တီးနားပွဲကြည့်ရဖို့ဘယ်ဈေးပဲပေးရပေးရသူတက်ထိုင်တဲ့ပမာဏဆိုပေးဖို့အသင့်ပဲဖြစ်ပါတယ်။လက်မှတ်တစ်စောင်$2000တကယ်ကြားတဲ့ငွေထက်60တောင်းလို့သူမတက်နိုင်ပေမဲ့ပွဲမစခင်လေးနိုင်ဝဲလောက်လို့မှာပဲလက်မှတ်တစ်စောင်ကို$500နဲ့ရောင်းလာတော့သူပြော့ပြော့ကြီးဝယ်ကြည့်ခဲ့ပါတယ်။လက်မှတ်မှောင်ကိုမရောင်းရလို့တတ်မှတ်ထားပေမဲ့လက်မှတ်ဝယ်ခြင်းတဲ့သူတွေလက်မှတ်ပြန်ရောင်းတဲ့သူတွေကိုရဲလဲမနိုင်တော့ပါဘူး။ကာတာရဲ့ FIFA အထူးဥပဒေအရလက်မှတ်မှောင်ကိုရောင်းသူကိုမိလက်မှတ်မှောင်ကိုဈေးရဲ့ဆယ်ဆဒဏ်ကြေးချမှာဖြစ်ပါတယ်။လက်မှတ်ကိုတရားဝင်အရောင်းစင်တာအပြစ်ဘက်မှာတော့လက်မှတ်ကုန်ပြီဆိုတဲ့အတန်နဲ့ကြေညာချက်ကိုအတန်ချဲ့ဆက်ကနေပြီးတော့ထပ်ပြန်တလဲလဲကြေညာပေးနေပါတယ်။ရှုံးထွက်ပွဲစဉ်တွေကန်နေရမလို့လူတွေကပိုကြည့်ချင်းပြီးတော့လက်မှတ်တွေကလည်းအယောင်စင်တာရောအွန်လိုင်းကပါဘလို့မှဝယ်မရတဲ့အနေအထားဖြစ်နေပါတယ်ဦးကောင်းတွေမော့ထားပြီးတော့ဗဇက်ကလည်းအစာကိုအဆက်မပြတ်ဝါနေတယ်အချောဆုံးအလှဆုံးကလပ်အုပ်တွေစီတန်းပြီးတော့ကိုဟန်ပြနေကြတာပါဟုတ်ပါတယ်ကာတာနိုင်ငံမှာပြိုင်ပွဲကျင်းပတာကမ္ဘာဖလားဘောလုံးပွဲတွေမကပါဘူးကာတာကလပ်အုပ်အလှပြိုင်ပွဲလည်းကျင်းပခဲ့တာပါကာတာနိုင်ငံအက်ရှိုင်နီယာမြို့မှာကာတာကလပ်အုပ်မဇာယန်ကလပ်ကစီစဉ်ပြီးတော့ကလပ်အုပ်အလှပြိုင်ပွဲကျင်းပခဲ့ပါတယ
်ကူရတ်အယ်ဂဒမ်အော်ကာစ်အယ်အာလမ်ကူရတ်အယ်ဂဒမ
်ဒီပြိုင်ပွဲကကမ္ဘာဖလားဘောလုံးပွဲလို့ပါပဲကလပ်အုပ်အလှပြိုင်ပွဲကမ္ဘာဖလားဖြစ်ပါတယ်ဖီလယ်ဝေးကော်ပိုရေးရှင်းကောင်စီဝင်နိုင်ငံတွေဝင်ပြိုင်ကြပါတယ်နာမည်ကြီးတွေလည်းပါပါတယ်ဒီနေ့၅ရက်မြောက်နေ့ကျင်းပတာပါလို့ကလပ်ဥက္ကဋ္ဌဖြစ်တဲ့ဟာမက်ဂျာဝိုင်အယ်အက်ဘာကပြောသွားပါတယ်။ပြိုင်ပွဲဝင်ကလပ်အုပ်တွေကအသက်နဲ့အမျိုးပေါ်မှာမူတည်ပြီးတော့အမျိုးအစားခွဲပြိုင်ပွဲဝင်ကြရပါတယ်။ကလပ်အုပ်ရဲ့အလောက်ကိုဆုံးဖြတ်ရမှာတော့အမျိုးတစ်မျိုးနဲ့တစ်မျိုးတွေတတ်မှတ်ဆုံးဖြတ်ချက်တွေမတူပါဘူး။ကိုခဏအရွယ်စား၊နေရွက်တည်နေရ၊နေရွက်ကြပုံ၊ထောင်ပုံ၊ဗဇက်ဝိုက်ပုံဒီလိုတတ်မှတ်ချက်တွေအမျိုးမျိုးရှိပါတယ်။ ရှင်းပြရမှာမှန်ကန်မှုနဲ့မျက်နှာကိုခွဲစိတ်ပြုပြင်ထားတာမျိုးမဖြစ်ဖို့ဒိဋ္ဌိဆေးပညာရှင်တွေကြိုတင်စစ်ဆေးထားပါရယ်
ဆိုရှယ်မီဒီယာမှာပါလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးတန်နာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မတ်ညွညွလင်းရဲ့နေရပေါင်းဆောင်အကြောင်းဆောင်အစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့ထိုင်းရောက်မြန်မာတွေကိုင်းတဲ့ပန်းရောက်ကအကြောင်းပြောပြပေးထားပါတယ်မြန်မာနိုင်ငံသားတွေမြမအိနီချင်းထိုင်းနိုင်ငံမှာတွားရောက်နေထိုင်ပြီးအလုပ်လုပ်ကြတဲ့အခါရေရှည်နေထိုင်ဖို့ဘလို့အထောက်အထားမျိုးရဖို့လိုပါတယ်မြမပြည်သားတွေကြားအပြောများတဲ့ပန်းရောက်ကနဲ့ပတ်သက်လို့အစိုးအကောင်တွေကိုမတ်ညွညွလင်းရဲ့နေရပေါင်းဆောင်အကြောင်းဆောင်အစီအစဉ်မှာတင်ဆက်ပေးထားတာနားဆင်ပါရှင်
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေဟာတရားဝင်အနေနဲ့တော့ထိုင်းမြန်မာနှစ်နိုင်ငံအစိုးရသဘောတူညီချက် MOU နဲ့လာရောက်အလုပ်လုပ်ကိုင်ကြရပါတယ်
။လက်ရှိကတော့ရွှေပြောင်းအလုပ်သမားတွေအတွက်ဆိုလို့ရှိရင်တော့ဝင်လာဖို့လမ်းကြောင်းကနှစ်ကြောင်းရှိတယ်။အဲ့တော့ပမာပြည်ကနေပြီးတော့တရားဝင်လာမယ်ဆိုလို့ရှိရင်တော့ MOU စနစ်ပေါ့နှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လာလို့ရတယ်။အဲ့လိုလူမျိုးတွေကြတော့သူကပမာပြည်ကဒီတရားဝင် agency ပေါ့တရားဝင် agency တွေမှာကိုကနာမည်စင်းရင်းသွားပေးလို့ရှိရင် agency တွေကနေပြီးတော့ထိုင်းမှာရှိတဲ့ company နဲ့သူကဟိုစာချုပ်နဲ့ visa နှစ်နှစ်ဝတ်ပါမယ်နေနေပေါ့နော်အဲ့ဆက်ရုံကိုတခါတည်းအရောက်ပို့ပေးတယ်ပေါ့ဒါကကြတော့ဒါဗမာပြည်ကနေပြီးတော့တရားဝင်လာတဲ့အတွက် visa နှစ်နှစ်ဝတ်ပါမယ်နေနဲ့ဒီထိုင်းကိုရောက်တဲ့အချိန်မှာအဲ့ဒီ agency ကပို့ပေးတဲ့ဆက်ရုံမှာတခါတည်းအလုပ်ဝင်ရုံပဲပေါ့နော်
MOU ဝတ်ပါမယ်ကိုင်ဆောင်ထားသူတွေဟာထိုင်းနိုင်ငံထဲမှာ၄နှစ်ဆက်တိုင်နေထိုင်ပြီးအလုပ်လုပ်ကိုင်ကြရတာပါ
ဒီမျိုးစားကြတော့သူကပထမလာလို့ရှိရင်ဗီဇာနှစ်နှစ်ဝတ်ပါမယ်နှစ်နှစ်နဲ့သူကလာတယ်ဒီထိုင်းနိုင်ငံထဲမှာသူကနောက်ထပ်ဗီဇာနှစ်နှစ်ဝတ်ပါမယ်နှစ်နှစ်ထပ်တိုးပေးတယ်ပေါ့သူကတရားဝင်၄နှစ်နေဝင်ရှိတယ်အဲ့ဒီ၄နှစ်ပြင်ဒါဗမာပြည်ပြန်ဗမာပြည်ကိုသူကပြန်ပြီးတော့မှဒါနောက်ထပ်တစ်ခေါက်ထပ်လာတာပေါ့
ဒီလို MOU နဲ့အလုပ်လုပ်ကိုင်ကြတဲ့သူတွေရှိတယ်လို့တချို့ကလည်းထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာကြပြီးအလုပ်လုပ်နေကြသူတွေကလည်းတန်းနေချီရှိနေပါတယ
်ဟိုဗမာပြည်ကနေပြီးတော့ဟိုတရားမဝင်ခုတ်ဝင်လာတယ်ဒီလိုရောက်တဲ့အခါကျတော့ထိုင်းအစိုးရလက်ရှိသူကဒီပန်းရောင်ကလို့ခေါ်တာပေါ့အဲထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်လက်မှတ်ပေါ့အလုပ်လုပ်ခွင့်လက်မှတ်အဲ့လက်မှတ်ကိုသူတို့ထုတ်ပေးနေတာပေါ့ဒါမဲ့ဒီတရားဝင်လက်မှတ်ဆိုတာလေသူကအများတန်းသူကလုပ်ပေးနေတာမဟုတ်ဘဲနဲ့သူသတ်မှတ်တဲ့ကာလရှိတယ်ပေါ့အဲလက်ရှိသတ်မှတ်တဲ့ကာလမှာဘယ်အတိုင်းဘယ်နှစ်လဆိုဘယ်နှစ်လပေါ့အဲ့ဒီကာလအထဲမှာကိုကဒီထိုင်းနိုင်ငံကိုရောက်နေတဲ့သူတွေကိုသူတို့ကလုပ်ပေးတာပေါ့အများတန်းဖွင့်ထားတာမဟုတ်ဘူးသူတို့သတ်မှတ်တဲ့သူတို့လုပ်ပေးတဲ့အချိန်တိုင်းတားထဲမှာသူတို့ကလုပ်ပေးပြီးပြန်ပေးလိုက်တာပေါ့
အခုလက်ရှိဘန်ကောက်မြို့မှာအလုပ်လုပ်နေတဲ့တန်းတူအောင်ကလည်းထိုင်းနိုင်ငံကိုနေဆက်ကနေတရားမဝင်လာရောက်ခဲ့သူတူပါ။
ထိုင်းနိုင်ငံကိုကျွန်တော်အောက်လန်းနေခိုလန်းပေါ့တနည်းပြောရလို့ရှိခိုလန်းနေတက်လာတာပေါ့။ထိုင်းနိုင်ငံမှာကအရင်ကျွန်တော်တို့စားရောက်ရောက်ချင်းတုန်းကတော့အိမ်ထဲအိမ်မြထွက်လို့မရအောင်။ဒါကြောင့်မို့လို့ဆိုတော့ကျွန်တော်တို့မှဘာထောက်ထားမှမရှိတဲ့အတော့ပေါ့နော်။အိမ်ထဲအိမ်မြထွက်လို့မရအောင်။နောက်ပိုင်းကျွန်တော်တစ်နှစ်ကျော်နှစ်နှစ်လောက်ကြောက်မှာပေါ့เนาะအစိုးရဒီတရားဝင်ပန်းအောင်ကတ်အလုတ်သမားကတ်ပေါ့ခေါ်ရအလုတ်သမားကတ်လုတ်ပေးမယ်ဆိုတော့အဲ့အလုတ်သမားကတ်လုတ်ဖို့ဟိုသူတို့ခေါ်တဲ့အတွက်အဲ့အချိန်မှာကျွန်တော်စပြီးလောရတာပေါ့ဒီတနေ့နေ့တွေအတွင်းကတော့ကျွန်တော်ဘာထောက်တာမှမရှိတဲ့အတွက်အပြင်ထွက်လို့လည်းမရဘူးအိမ်ထဲမှာပဲဒီလိုကျင်လည်နေရတာပေါ့
နှစ်နှစ်သက်တမ်းရှိပြီးအခြေခံအလုပ်တွေကိုပဲလုပ်ပိုင်ခွင့်ရှိတဲ့ပန်းရောင်ကန်းလို့ခေါ်တဲ့အလုပ်သမားကရဖို့တစ်နှစ်ကျော်လောက်စောင့်ခဲ့ရတယ်လို့လဲဆိုပါတယ်
။ပွဲစားရည်နဲ့လုပ်တာပေါ့ကျွန်တော်တို့အဓိကပွဲစားရည်နဲ့လုပ်တယ်။ဒါပေမဲ့ဟိုကျွန်တော်တို့သွားလုပ်တဲ့အချိန်ကတော့သူတို့ခေါ်တော့ပေါ့ဗျာဒီနေ့အဲဟိုပထမအဆင့်နေနဲ့တော့ကျွန်တော်တို့လက်ပွေသွားနှိပ်ရတယ်။ဒီနေရာတနေရာမှာလက်ပွေသွားနှိပ်ရတယ်။ပြီးတော့ကျွန်တော်တို့ဆေးသွားစစ်ကြတယ်။ကျန်းမာရေးအချင်းတွေသွေးဆေးအကုန်လုံးပေါ့နော်။စီရီသွားစစ်တယ်ပြီးမှနောက်ဆုံးအဆင့်ကတော့ဒီကတ်ထုတ်ပေးတဲ့အဆင့်ပေါ့အဲ့ကတ်ထုတ်ပေးတဲ့အဆင့်ရောက်ဖို့ကိုကျွန်တော်တို့တော့ကပေါ့နော်ဟိုတစ်နှစ်ကြော်ကြော်လောက်ကြာတယ်ဆိုတော့တော်တော်ခံရတာပေါ့ဗျာအာကျွန်တော်တို့ဆိုလို့ရှိရင်ဒီပန်းအောင်ကတ်ကအတန်းနှစ်နှစ်ပဲရတယ်နှစ်နှစ်ပဲရတော့မှကျွန်တော်တို့အဲ့ကတ်ရဖို့စောင့်ရတာတစ်နှစ်ကျွန်တော်တို့နောက်ထပ်တစ်နှစ်ပဲကြာတော့တယ်ပေါ့အာတော်ဟိုမကောင်းတော့မကောင်းဘူးပေါ့ဟိုတနေ့နှစ်နှစ်ပဲပြီးမှကျွန်တော်ကတ်ရဖို့တနေ့လောက်ထောက်ဆောင်ရတယ်ဆိုတော့ဟုတ
်အခုနောက်ပိုင်းမှာတော့တရားမဝင်ခိုးလန်းတွေကနေဝင်ရောက်လာသူတွေတာမကပတ်စပို့ကင်ဆောင်ပြီးတရားဝင်ဝင်ရောက်လာသူတွေကိုပါပန်းရောင်ကတ်လုတ်ပိုင်ခွင့်ကိုထိုင်းအစိုးရကခွင့်ပြုခဲ့ပါတယ်
ဟ မာပြားနေပြီးတော့တရားဝင်ဝင်လာ14ရက်နဲ့ပဲလာလေးလာလာသူကဟို3လနဲ့ပဲလာလာပေါ့လာပြီးတော့ထိုင်းနိုင်ငံနဲ့ရောက်လို့ရှိလို့ရှိရင်သူကဟိုဟာထိုင်းပန်းရောင်ကလောက်ခွင့်ပေးတယ်ပေါ့ပန်းရောင်ကလုတ်ပြီးလို့လက်ဝဲနေတဲ့စာပဲကြာလာပြီဆိုလို့ရှိရင်လက်ရှိဒီဗီဇာတွေပေါ့နော်14ရက်နဲ့ဗီဇာပြီးလာတဲ့သူပဲဖြစ်ဖြစ်ဒီ3လဗီဇာနဲ့လာတဲ့သူပဲဖြစ်ဖြစ်သူကအလုသမားဝတ်ပါမယ်ကိုသူကပြောင်းကင်ခွင့်ပေးတယ်ပေါ့ဒါပေမဲ့ထိုင်းဆိုရရဲ့တရားဝင်သမတ်ချက်ကသူက18ရက်9လပိုင်း18ရက်နေ့မတိုင်ခင်ဝင်လာတဲ့သူတွေကိုပဲသူကဒီဒါဗီဇာပေးခွင့်ပေးတယ်ပေါ့ဒါပေမဲ့လက်ရှိကတော့သူကနားလည်မှုနဲ့ပေါ့နော်တချို့သောမော်တွေကြတော့အဲဒီ9လပိုင်း9ရက်နေ့နောက်ပိုင်းဝင်လာတဲ့သူတွေလည်းဗီဇာတုံးထုတ်ပေးနေတာတွေရှိတယ်ပေါ့အဲဒါတော့သူကထိုင်းဆိုရအနေနဲ့ဒီမြန်မာတွေအတွက်ကိုသူကနားလည်မှုပုံစံမျိုးနဲ့ဒါသူတို့လုပ်ပေးနေတဲ့အပိုင်းပေါ့နော်ဟုတ်
ပန်းရောင်ကနဲ့အလုံသမားပါစပို့စာအုပ်တစ်ခုရဖို့ကုန်ကြစေကလည်းတောင်းနဲ့ချီကုန်တာမို့တာမန်အခြေခံအလုံသမားတွေအတွက်တော့လွယ်ကူလာတာမဟုတ်ပါဘူး
။ပန်းရောင်ကလက်ရှိရိုင်းနေတဲ့ပေါက်ဈေးကအပြင်ပေါက်ဈေးဆိုလို့ရှိလို့ရှင်တောင်းလေးထောင်ကနေတောင်း6000လောက်အထိရှိတယ်။အဲ့ခါကျတော့ဒီဟာကုန်ပြီးွားပြီဆိုလို့ရှိလို့ရှင်နောက်ထပ်တို့က CI စာအုပ်လုပ်ဖို့ပေါ့နော်။အဲစာအုပ်အနေရှိထားပြီးသားလူတွေကတော့ဗီဇာတုံးထုတ်ခါပဲကုန်တာပဲတကယ်လို့စာအုပ်အနေလုံးဝမရှိဘဲနဲ့ကိုယ့်လက်ထက်မှာစာအုပ်အဟောင်းမရှိဘူးမရှိလို့သူက CI စာအုပ်အစိမ်းထုတ်မယ်ဆိုလို့ရှင်တော့ CI စာအုပ်အစိမ်းတအုပ်ရဲ့ဒီကုန်ကြစရိတ်က6000ထံမှာရှိတယ်ဘတ်6000ထံမှာရှိတာပေါ့အဲ့ဒီဘတ်6000ပြီးွားပြီဆိုလို့ရှင်နောက်ထပ်သူတို့ဗီဇာတစ်နှစ်ဝတ်ပါမယ်တစ်နှစ်ပြန်တိုးဖို့အတွက်ကကြတော့အ ਨੇ ဆုံးကုန်ကြစရိတ်ဒီဟိုအားလောက်ရှိမယ်8000နဲ့9000ကြားထဲမှာရှိတယ်အဲ့လောက်ထိသွားတာပေါ့နော်အဲ့ခါကျတော့ဒီကနေ့ဒီကုန်ကြစည်3ခုလုံးကိုပေါင်းနေဆိုလို့ရှိလို့ရှင်3000နီးပါး3000ထက်မှရှိတာပေါ့အဲ့ခါကျတော့ဒီကနေ့ဒီငွေအမောက်ကကျတော့တကယ်ဟိုရှစ်ပေါင်းလုံးတမားတရားအတွက်ဆိုလို့ရှိလို့ရှင်တော့မနှဲတဲ့ငွေပေါ့နော်ဟိုအရင်နှစ်တရားဝင်ထားတဲ့လူတွေကကျတော့အလုပ်အကန့်လေးတွေဒီတရားရှိနေပြီဆိုလို့ရှင်တော့တိတ်ပြဿနာမရှိဘူးပေါ့အခုမှဝင်လာတဲ့သူတွေကျတော့တော်တော်လေးဟိုပြင်ပန်းတဲ့အနေထားမျိုးဖြစ်နေတာပေါ့
ပန်းရောင်ကကြောင့်ထိုင်းနိုင်ငံမှာနေထိုင်မှုအဆင်ပြေပေမဲ့စားဝတ်နေရေးတကယ်ဒုက္ခရောက်လွန်းလို့မြန်မာပြည်ကနေထွက်လာသူတွေအဖို့ကတော့ဒီပန်းရောင်ကရဖို့ကုန်ကြစရိတ်အတွေ့အခက်အခဲတွေရင်ဆိုင်နေကြတာလည်းအများကြီးရှိနေတာပါ
ဟိုတကယ်ခက်ခဲဖြစ်နေတဲ့သူတွေဟိုဗမာပြည်မှာနေလို့အဆင်မပြေတဲ့သူတွေအတွက်ကတော့ဒါထိုင်းမှာလာနေမဲ့သူတွေရေရှည်နေမဲ့သူတွေအတွက်ကတော့အဆင်ပြေတယ်လို့ပြောလို့ရတာပေါ့ဒါပေမဲ့တကယ်တမ်းဟိုဗမာပြည်ကနေပြီးတော့ဘလို့မှအဆင်မပြေလို့ဟိုအိမ်မီးရှို့ခံရတာတို့ဟုတ်တယ်မလားကိုယ်အိမ်ပေါင်းရပေါင်းနေပြီးတော့ဟိုစားအခက်ခဲဖြစ်လာလို့လာတဲ့အလုပ်သမားတွေကကြတော့လက်ရှိထိုင်းရဲ့အနေအထားတော်တော်လေးဟိုအဆင်မပြေတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်တချို့အလုပ်သမားတွေဆိုလို့ရှိလို့ရှိရင်ပတ်စံမရှိလို့ဗတ်မရနိုင်တဲ့အလုပ်သမားတွေရှိရဲပတ်စံမရှိလို့ပတ်စုံမလုပ်နိုင်သေးတဲ့အလုပ်သမားတွေရှိရဲပေါ့နော်အခုအဲ့လိုမျိုးဖြစ်နေတာပေါ့
ထိုင်းမှာရောက်နေတဲ့ဗမာပြည်သူဗီဇာတွေအများစုကတော့အာပတ်စပို့နဲ့ပတ်သက်ပြီးရင်လည်းမွေးနေကြတာပဲနော်အဓိကကတော့ဟိုဟာလောက်ရမယ်ဒီဟာလောက်ရမယ်ကျွန်တော်တို့ဆိုလို့ရှိရင်ဘန်းအောင်ကလောက်တာကအာတစ်နှစ်မပြည့်သေးဘူးနော်တစ်နှစ်တောင်မပြည့်သေးဘူးဗျာအခု CI စာအုပ်ထပ်တော့ရတယ် CI စာအုပ်တော့ပတ်စံထပ်ကုန်တယ်နောက်နှစ်ဒီအခုကဒီဇင်ဘာနော်ဒီဇင်ဘာဇန်နဝါရီလကျလို့ရှိရင်ကျွန်တော်တို့ကတက်တန်းထပ်တော့အောင်ပါအဲ့လိုမျိုးပေါ့တက်တန်းတို့အဲ့ဒီ passport လို့ပန်းအောင်ကရဲ့အဲ့ပြဿနာရင်းနဲ့ပဲများသောအားဖြင့်ဒီဗမာပြည်သူပြည်သားတွေကတော့ဒါကိုပဲတော်တော်ကြုံတွေ့ပြီးခက်ခဲနေရတာပေါ့
ပန်းရောင်ကကိုကန်ဆောင်ထားသူတွေဟာရွှေပြောင်းအလုပ်သမားတွေရဲ့သတ်မှတ်ချက်စီမင်းစကန်တွေအတိုင်းလိုက်နာပြီးအလုပ်လုပ်ကင်ကြရပါတယ်
။ပန်းရောင်ကကန်ထားတဲ့သူတွေကကြတော့ဟိုသူတို့ကလည်းဒီရွှေပြောင်းအလုပ်သမားဆိုရွှေပြောင်းအလုပ်သမားတွေကိုသတ်မှတ်ထားတဲ့ဟိုဘယ်အလုပ်တွေပဲလုပ်ရမယ်ဆိုတဲ့သတ်မှတ်ချက်ရှိရပေါ့နော်။သူသတ်မှတ်ထားတဲ့အချက်တွေရှိရပေါ့။54မျိုးပေါ့အရင်တော့ကတော့အဲ့ဒါအဲ့ဒီသတ်မှတ်ချက်ရှိရဒီအလုပ်တွေကိုပဲလုပ်ခွင့်ရှိရပေါ့။ဥပမာအပြင်တကယ်ဆိုလို့ရှိလို့ရှင်တော့ဟိုထိုင်းကလေဟိုမမတွေကိုလုပ်ခွင့်ပေးတယ်ဆိုပေမဲ့အာကိုလူမျိုးတွေကိုဘယ်လိုပြောမလဲဟိုတော်တော်ဟိုဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဟိုစပင်ညှက်ဆိုင်မှာလှုပ်လို့ရှိလို့ရှိရင်တောင်မှအာလာစပင်လာညှက်တဲ့ထိုင်းတရားရဲ့ခေါင်းကိုမကန်ရဘူးဆိုတာမျိုးပေါ့နော်အဲအဲ့လိုအချက်မျိုးပေါ့နောက်တစ်ချို့ဆိုလို့ရှိလို့ရှိရင်လည်းဟိုဆိုင်မှာဈေးရောင်းနေဆိုလို့ရှိလို့ရှိရင်တောင်မှဟိုပတ်စံကန်ခွင့်မရှိဘူးပေါ့အဲ့လိုအချက်မျိုးတွေပေါ့နော်ဒါရွှေပြောင်းအလုပ်သမားတွေအတွက်ပေါ့အဲ့လိုမျိုးအထိကန့်သတ်ထားတာမျိုးတွေလည်းရှိတယ်ပေါ့သူကသတ်မှတ်ထားတဲ့အလုပ်ပေါ့အလုပ်ကျန်းပေါ့နော်54မျိုးရှိတယ်ပေါ့နော်
အလုပ်သမားဗီဇာရပြီးတဲ့အခါမှာတော့ထိုင်းနိုင်ငံပြင်ပတခြားနိုင်ငံတွေကိုလည်းသွားရောက်နိုင်ပါတယ်
။ဟိုသတိထားရမှာတစ်ချက်ကတော့ဟိုတချို့တွေဆိုလို့ရှိလို့ရှိရင်တော့အလုပ်သမားဗီဇာယူထားတယ်။ယူထားပြီးွားလို့ရှိလို့ရှိရင်သူကဟိုတခြားနိုင်ငံကိုသူကထွက်သွားတယ်။ထွက်သွားပြီးတော့ပြန်ဝင်လာတဲ့အချိန်မှာတော့ကိုယ့်ဗီဇာကိုတစ်ချက်သတိထားရတယ်။တချို့ကြတော့ဟိုအလုပ်သမားဗီဇာနဲ့ဟိုအဝင်မှာထိုင်းလာပါကတွေကအလုပ်သမားဗီဇာကိုသူကဟိုအဝင်တုံးပြန်မထုတ်ပေးဘဲနဲ့လေအလဲဗီဇာနဲ့ထုတ်ပြီးပြေးဝင်တာမျိုးတွေရှိတယ်။အဲ့ဒါမျိုးဆိုလို့ရှိရင်တော့လက်ရှိအလုပ်သမားဗီဇာကပြတ်တက်တာပေါ့နော်။အဲ့ဒါတစ်ချက်တော့သတိထားရတာပေါ့။
ထိုင်းနိုင်ငံကိုရောက်ရှိပြီးရေရှည်နေထိုင်အလုပ်လုပ်ကိုင်နေသူတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲကတော့ passport စာအုပ်သက်တမ်းကုန်သွားတဲ့အချိန်မှပဲ
ဒါလက်ရှိကတော့အကြီးဆုံးကြုံရတဲ့ပြဿနာတော့ဒီစာအုပ်ဒီ AD နိုင်ငံကူးစာအုပ်လဲတဲ့ပြဿနာပေါ့နော်အဲ့ပြဿနာတော့ဒါအခုအကြီးမားဆုံးကြုံနေရပဲဒီခါကျတော့အခုထိုင်းအစိုးရဘက်ကပြောလာတဲ့လေတန်းကကျတော့သူက73ရက်2023မှသူကဒီမြန်မာဘက်တက်တန်းမရှိတဲ့စာအုပ်တွေဆိုလို့ရှိရင်သူကတက်တန်းတိုးခွင့်မပေးဘူးဘတ်ပြန်ရိုင်းခိုင်းမယ်ဆိုတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးဘတ်တန်းနောက်တစ်ခေါက်ပြန်ရလို့ရှိလို့ရှိရင်အလုပ်သမားတွေတော့ကံပြီးရင်နှခါနာဖြစ်နေတာပေါ့ဟိုဘတ်ရိုက်တယ်ဆိုတာလည်းဒါပတ်စံတပေါင်းကျော်ကုန်တာလေဒီ3,000-5,000 နဲ့ပြီးသွားတဲ့ကိစ္စမဟုတ်ဘူးအဲ့ခါကျတော့လက်ရှိကကြတော့ဒီတက်တန်းကုန်နေတဲ့စာအုပ်တွေကိုလည်းသူကမြန်မာအစိုးရဘက်ကအကုန်လုံးကိုအလှည့်မှီအောင်တက်တန်းတိုးမပေးနိုင်ဘူးလဲမပေးနိုင်ဘူးအဲ့တော့ဒီ2019မှာကိုဗစ်စဖြစ်တဲ့အချိန်တော့အဲ့ဒီအချိန်ကလေးကတက်တန်းကုန်နေတဲ့စာအုပ်ကအခုအချိန်အထိကိုသူတို့ကဒီမြန်မာအစိုးရအလှည့်မှီအောင်သူတို့ကစာအုပ်ကိုအစ်စ်လဲမပေးနိုင်တာပေါ့နော်အခုတော်တော်များများစာအုပ်ကုန်နေကြတယ်ပေါ့
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအစိုးရအပြောင်းလဲတွေကတိုင်းတစ်ပါးရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ရိုက်ခတ်မှုတွေကအများကြီးရှိနေတာပါ
။အရင်နိုင်ငံရေးညှိနေတဲ့အချိန်တုန်းကတော့ဟိုဒီထိုင်းကအလုပ်သမားတွေနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုသက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနတို့ဘာလို့ကြတော့သူကဟိုအလုပ်သမားတွေအတွက်ရပိုင်ရင်နဲ့ဟိုရတင်းရတိုက်တာတွေနဲ့နာသွားပါလေ။သူကထိုင်းအစိုးရနဲ့ထိုင်းဒီအလုပ်သမားဝန်ကြီးဌာနနဲ့တရားဝင်အစည်းအဝေးလုပ်တာမျိုးတွေရှိတယ်။တောင်းဟိုဘယ်လိုမှမနှိမ့်ထိုင်းပေးတာမျိုးတွေရှိရပေါ့နော်။အခုလက်ရှိအနေထားကြတော့ဟိုအဲ့လိုမျိုးမရှိဘူးလို့ယူဆရတယ်ပေါ့အခုဟာထိုင်းဘက်ကနေပြီးတော့ဟိုသူတို့ထုတ်ချင်တဲ့ဥပဒေကိုထုတ်ပြီးတော့သူတို့စိတ်ကြိုက်လုပ်လို့ရတဲ့အနေအထားဖြစ်နေတာပေါ့နော်မြန်မာအစိုးရဘက်ကဘာမှဟိုဘယ်လိုပြန်မညှိနှိုင်းပေးတာတောင်းဆိုမှုတွေမရှိဘူးလို့ထင်ပါတယ်အခုအနေအထားကြတော့ဟိုလက်ရှိအလုပ်သမားတွေအတွက်ကတော့ဟိုတော်တော်ပင်ပန်းတဲ့အနေအထားဖြစ်နေတာပေါ့တော်တော်လေးကိုစိုးဝါတဲ့အနေအထားလိုမျိုးဖြစ်နေတာပေါ့ဟုတ်ဟုတ
်ဒီကတော့နိုင်ငံရေးပဲအခုဆိုလို့ရှိရင်တန်ယုံကလည်းတိတ်ပြီးတော့ဟိုဟာကြီးမမြင်ရတော့ဘူးပေါ့ဗျာတန်ယုံပိုင်းနေရလေအရန်ကိုဟိုရန်နောက်ကျနေတယ်မတွေ့ရတော့ပဲတခုခုဟိုပတ်စိုးမရှိတဲ့လူတယောက်ပြဿနာဖြစ်လို့ကုညီတောင်းရင်တော့မှဘသူ့ကိုကုညီတောင်းအောင်မသိတော့တန်ယုံကိုတောင်းအောင်မလားအသိငယ်ချင်းကိုတောင်းအောင်မလားအနာပိုင်းနေကိုတောင်းအောင်မလားအဲ့လိုမျိုးပေါ့နော်
မြန်မာအလို့သမားအများစုကတော့နေထိုင်စားတောက်သွားလာမှုအခက်အခဲတွေပင်ပန်းဆင်းရဲမှုအမျိုးမျိုးတွေကြားကြပဲကို့အတွက်ကို့မိသားစုအတွက်တိုင်းတစ်ပါးမှာကြိုးစားရုန်းကန်နေကြရစေပါပဲရှင
်ထိုင်းရောက်မြန်မာနိုင်ငံသားတွေကိုင်နဲ့ပန်းရောင်ကတ်အကြောင်းမန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြောပြပေးမှာပါရှင
်ရုရှားကတိုက်ခိုက်နေတာကိုခံနိုင်အောင်ယူကရိန်းကိုဝန်ကြီးပေးမဲ့နိုင်ငံတကာလူရှင်တွေရဲ့ညီလာခံတက်ကိုပြင်သစ်ကဒီကနေ့အင်္ဂါနေ့မှာစတင်ကျင်းပပါတယ်အစိုးရကိုယ်စားလှယ်တွေကုမ္ပဏီတွေနဲ့အကူအညီပေးရေးအဖွဲ့တွေတက်ရောက်ကြပါတယ်။တရက်စစ်နဲ့စွန့်ရင်ကာလမှာရုရှားကတိုက်ခိုက်တာကြောင့်လိုအပ်နေတဲ့အခြေခံအဆောက်အုံဆိုင်ရာပစ္စည်းကိရိယာတွေပံ့ပိုးရေးနဲ့ငွေရေးကြေးရေးအကူအညီပေးရေးကိစ္စတွေကိုဆွေးနွေးကြမှာပါ။မဇိုင်းလုပ်တဲ့အဆက်မပြတ်စမ်းသပ်ပြစ်လုပ်ခဲ့တဲ့မြောက်ကိုရီးယားကိုတုံ့ပြန်နိုင်ဖို့အတွက်တံပြန်တိုက်ခိုက်တာအပါအဝင်ဖြစ်နိုင်သမျှနီလာအလုံးကိုစဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဆရာအမေရိကန်ပြည်တော်စုရဲ့ကိုယ်စားလှယ်နဲ့တောင်ကိုရီးယားရဲ့အထူးကိုယ်စားလှယ်ကင်ဂန်တို့အပါအဝင်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနအကြီးတန်းအရာရှိတာကေဟီရိုဖူနာကိုရှိတို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါကနေဒါနိုင်ငံကထပ်မံပိတ်ဆို့လိုက်အရေးယူလိုက်တဲ့စည်းငုံထုတ်ပြန်လိုက်ရမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကလူစင်းထိတ်ဆုံးမှာပါဝင်လာရပါတယ်ကနေဒါရဲ့ပိတ်ဆို့ရေးယူစည်းနှင်းမှာကုမ္ပဏီ၃ခုနဲ့စစ်ဗိုလ်ချုပ်တွေပါဝင်လူပုတ်ကို12ဦးပါဝင်ကြပါတယ
်။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dea နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတစ်လှည့်ပြန်နာဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပေးရနေတဲ့ခတ်သိမ်းကင်းငင်ပြီးတော့လူရဆန္ဒပြေဝကြပါသေးရှင်။ကျမလေးပါပါ။
Thank you. This program has come to you from the Voice of America, Washington.